Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိပါခင်ဗျာ VU American တန်ရဲ့ဇွန်လ22ရက်ဗုဒ္ဓညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ line to meter 3252တို့ပြင် VU ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လင့်ခြင်းအတွက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပ
ါမင်္ဂလာညချမ်းပါတော်ရရှိများရှင်ကျွန်မကတော့ခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားမှာပါ။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံမှာဘန်တစ်ခုကိုအမေရိကန်ဘက်ကပိတ်ဆို့တန်းခတ်လိုက်ပြီလို့ဒီနေ့ပဲကြေညာလိုက်ပါတယ်။အကြက်တဲကရုံထွက်ဖို့စစ်ကောင်စီမှမဟာဗျူဟာမရှိကြောင်းအကဲခတ်တွေကတင်းသက်ထားပါတယ်။ယူကရိန်းနိုင်ငံပြည်내တိဆောက်ရေးနဲ့ထူထောင်ရေးတို့ကိုကူညီအားပေးနိုင်မှုအတွက်ဗြိတိန်နဲ့ယူကရိန်းတို့ပူးပေါင်းပြီးဆွေးနွေးပွဲတစ်ခုကျင်းပနေပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါရှင်။
ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်တွေထဲမှာဆိုရင်စီရီတင်းမာမှုကြောင့်စကိုင်းတိုင်းပလဲဒေသခံထောင်ချီတင်းချောင်နေတာမှာဒေသအုပ်ချုပ်ရေးတာဝန်ရှိသူတူက
အယူရောနဲ့ကျူးကုန်းနဲ့နီးတဲ့ပတ်သက်တဲ့ရွာတွေက9,000ရွာလောက်ရှိမှလား9,000ရွာလောက်သူတို့9,000ရွာလောက်ကိုရှိရောက်ပါတယ်ဗျအကုန်လုံးတင်းချောင်နေကြတယ
်နောက်ထင်ရှားတဲ့စိုင်းဆရာညီပုလေးကွယ်လွန်သွားခဲ့ရပါပြီထိုင်းရောက်အလို့သမားတွေကတော့အလုတ်လုခွဲတက်တန်းတို့ရဲ့ရှေ့လကုံအထိခွင့်ပြုချက်ရသွားပါပြီ။အခုလိုသတင်းလွှာတွေပြီးမှာတော့ဗိုလ်ရုညပတ်စင်ကန္တာတွေဖြစ်တဲ့ဥကျော်စံတာဒေါက်တာစောဝေစုနဲ့မေးမြန်းဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးကန်။နောက်လူထုနဲ့ကျန်းမာရေးနောက်အားကစားကန္တာတွေကိုသက်တိုက်နားဆင်ကြည့်ရှုရမှာပါ။အခုအရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမခင်လေးလည်းပဲကြောပြပေးပါမယ်။
ဒီနှစ်ကြော်ကြာရုရှားကြီးကျော်စစ်ကိုတွန်းလှန်ပြီးယူကရိန်းနိုင်ငံပြန်လည်တိဆောက်ရေးနဲ့ထူထောင်ရေးတို့ကိုကူညီအားပေးနိုင်မှုအတွက်ဗြိတိန်နဲ့ယူကရိန်းတို့ပူးတွဲပြီးညီလာခံတစ်ခုကျင်းပနေပါဗျ။လန်ဒန်မြို့တော်မှာဒီနေ့ကစပြီးနှစ်ရက်ကြာကျင်းပမယ့်ညီလာခံကိုတော့နိုင်ငံပေါင်း60ကခေါင်းဆောင်တွေအပြင်ပုဂ္ဂတိကကဏ္ဍကတာဝန်ရှိသူတွေပါတက်ရောက်ကြမှာပါ။မီးပညာထောက်ပံ့ပို့ဆောင်ရေးတန်ရှင်းတဲ့စွမ်းအင်စိုက်ပျိုးရေးကျန်းမာရေးနဲ့အခြေခံအဆောက်အုံဆိုင်ရာကိစ္စတွေကိုအာရုံစိုက်ဆွေးနွေးမယ်လို့လည်းဗြိတိန်အစိုးရကပြောထားပါတယ်။ဆေးရုံတွေစာတင်ကျောင်းတွေလိုအများပြည်သူဝန်ဆောင်မှုလုပ်ငန်းတွေမှာကူညီဖို့အတွက်ဘန်နာရေးအထောက်ပံ့အစီအစဉ်တည်ရဲ့အစိတ်အပိုင်းဖြစ်ကမ္ဘာ့ဘဏ်ကဒေါ်လာ3ဘီလီယံချေးငွေပေးမယ်လို့လည်းဝန်ကြီးချုပ်ရရှိစနက်ကသူ့ရဲ့ယုံကနေကြေညာထားပါတယ်။ယူကရိန်းကိုမြန်မြန်ဆန်ဆန်ပြန်လည်ထူထောင်နိုင်မှုအကူအညီပေးဖို့အတွက်ဒီလိုဖြစ်မြောက်လာဖို့အတွက်အစိုးရတွေနိုင်ငံတကာဘဏ္ဍာရေးအဖွဲ့အစည်းတွေနဲ့စီးပွားရေးခေါင်းဆောင်တွေအားလုံးကဒီနေ့ဒီမှာလက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ်လို့လည်းညီလာခံဖွံ့ဖွဲမတိုင်ခင်ထုတ်ပြန်တဲ့မင်ကွန်းမှာဝန်ကြီးချုပ်ဆူနက်ကပြောပါတယ်။ယူကရိန်းပြန်လည်တိဆောက်ရေးနဲ့ထူထောင်ရေးဆိုင်ရာကြိုးပမ်းအားထုတ်မှုတွေကိုနိုင်ငံပေါင်း38နိုင်ငံကကုမ္ပဏီပေါင်း400ကပံ့ပိုးပေးမယ်လို့လည်းပြောထားပါတယ်ရှင်
။ရုရှားကတော့မော်စကိုတဝိုက်မှာယူကရိန်းအဝေးထိန်း drone 3စီးကိုပစ်ချလိုက်တယ်လို့ပြောလိုက်ပါတယ်။ရုရှားလေကြောင်းရန်ကာကွယ်ရေးတပ်ဖွဲ့ကအခုလိုမြို့တော်တဝိုက်မှာရောက်လာတဲ့ drone ယာဉ်တွေကိုပစ်ချလိုက်တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကဒီနေ့ပဲကြေညာလိုက်တာပါ။ယူကရိန်းတိုက်ခတ်ရေး drone နှစ်စင်းဟာစစ်ဘက်ဆိုင်ရာဂိုဒေါင်တွေစီးကိုချိကပ်လာချိန်မှာကြားဖြတ်ပစ်ချခဲ့တယ်လို့လည်းရုရှားဘက်ကဆက်ပြောပါတယ်။ဒါပေမဲ့ယူကရိန်းဘက်ကတော့ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဘာမှအမှတ်ချက်မပေးထားပါဘူး။တစ်ချိန်တည်းမှာပဲယူကရိန်းနောက်ပိုင်းခမလနင်စကီဒေသမှာအီရန်လို့ Shahed drone 6စီးကိုပစ်ချခဲ့တယ်လို့ယူကရိန်းစစ်တပ်ကပြန်ပြောထားပါတယ်။တကယ်တော့2022ခုနှစ်ဖေဖော်ဝါရီလကျူကျော်စစ်စတင်တဲ့ချိန်ကတည်းကရုရှားမှာရှိတဲ့ပစ်မှတ်တွေကိုယူကရိန်းမှာရှိတဲ့ပစ်မှတ်တွေကိုရုရှားကအဝေးထိန်း drone ယာဉ်တွေနဲ့မကြာခဏတိုက်ခိုက်လာခဲ့တာပါခင်ဗျာ
။ American သမ္မတဂျိုးဘိုင်ဒန်ကတရုတ်သမ္မတရှီဂျင်းဖင်ကိုအာဏာရှင်ဖြစ်ခေါ်တုံးဆွဲလိုက်တဲ့အတွက်တရုတ်နိုင်ငံကပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်။မနေ့ကကယ်လီဖိုးနီးယားမြောက်ပိုင်းမှာဒီမိုကရက်တစ်ပါတီအလှူရှင်တွေကိုအက်ခံတဲ့ပွဲတစ်ခုမှာမိန်ကွန်းပြောနေတဲ့အချိန်မှာသတင်းတောက်တွေရှိမှသမ္မတဘိုင်ဒန်ကအခုလိုပြောခဲ့တာပေါ့။တရုတ်အစိုးရကလည်းဒီနေ့ပဲတုံ့ပြန်လိုက်ပါတယ်
။美方有关言论极其荒谬、极不负责、严重违背基本事实、严重违背外交礼仪、严重侵犯中方政治尊严。是公开的政治挑衅。
美国ဘက်ကသဘောထားမှတ်ချက်တွေကအလွန်တရာအဓိပ္ပာယ်မဲ့ပြီးတာဝန်မဲ့ပါတယ်။ သူတို့ကအခြေခံအချက်အလက်တွေတန်တမန်ရေးရသဘောတူညီချက်နဲ့တရုတ်နိုင်ငံရဲ့နိုင်ငံရေးကုန်သိထားကိုပြင်းပြင်းထန်ထန်ချိုးဖောက်နေပါတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးမြောင်နှင်းကဘေကျင်းမြို့တော်သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။သမ္မတပိုင်တင်ကတော့ဖေဖော်ဝါရီလကအမေရိကန်လေးပိုင်နဲ့မှာကာနဆင်းစာလောက်ရှိတဲ့ထောက်လိုင်းပစ္စည်းတွေပါလာတဲ့တရုတ်ထောက်လိုင်းမိုးပြန်ပူပေါင်းက American Nangan Jai Winji, Anthony Blinken, the Yone American Nangan Ja, Bri Bakari Gu Shang Shabune, Satwe, Tianle Turambo Yuebi, Beijing, Lebe Yashi Bi Nao Bai, Yabai Jamabe, Tamra Bindanga, Akulu Biola Dale, Pipare, Winji Blinken, Beijing Kizema, Dota Muri Shigabi Me, Nanangan Sassan, Poma and Nita Yabugaro, a chain Yau Melu, Tamra Bindanga, Biogeva, the Yashin.
Taiwan เนี่ยติยุสะสั่นยีติมาณีเฉยมาติยุลีนติงติมอสุไต้หวันยีละจาเรแผ่นมองตั๋วเกเรลุไต้หวันกะเปียวไล่ပါတယ်ไต้หวันเนี่ยติยุสีเยสะสั่นยีติมาณีเฉยมาติยุลีนติงติมอชันดองอู้ส่องเนี่ยดีติยุติมอตะสุดีนี่อะกุลุแผ่นตั้นคุมมองเกจองไต้หวันกากวยวินิธานะกะเปียวไล่ตาวะชันดองติยุติมอฮาไต้หวันยีละจาเยอนอกป้ายกะเนี่ยแผ่นตั้นมีตองแรกกูอุติคุมมองเนี่ยจองเนี่ย တရုတ်ရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်နေကြောင်းထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကပြောပါတယ်ဒီတရုတ်လင်းလင်းသမောဟာအေပီလာတုန်းကပစိဖိတ်သမုဒ္ဒရာအနောက်ဘက်မှာထိုင်ဝမ်ကျွမ်းနားတဝိုက်တရုတ်ရဲ့စီးရေးလေ့ကျင့်မှုတွေအတင်းမှာလဲပါဝင်ခဲ့ပါတယ်အရင်နှစ်မတ်လတုန်းကလည်းတရုတ်နဲ့အမေရိကန်ခေါင်းဆောင်တွေတွေ့ဆုံစကားမပြောခင်နိုင်ပိုင်းလိုမှာဒီသမောကထိုင်ဝမ်ရဲ့လက်ချားတဲ
Theory American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိ 5.32 kHz 9393နဲ့9383ညာ 5.58 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ 190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်မြန်မာနိုင်ငံကနိုင်ငံပိုင်ဘဏ်လုပ်ငန်းနှစ်ခုနဲ့ကာကွယ်ရေးဝန်ကြီးဌာနတို့ကိုပိတ်ဆို့ဒဏ်ခတ်အရေးယူလိုက်တဲ့အကြောင်းအမေရိကန်ကဒီကနေ့ပဲကြေညာလိုက်ပါတယ်မြန်မာနိုင်ငံသားကုန်သွယ်မှုဘဏ်နဲ့မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသရေးဝန်ကြီးဘဏ်တွေနဲ့အတူကာကွယ်ရေးဝန်ကြီးဌာနကိုအရေးယူဒဏ်ခတ်မယ်ဆိုရင်မှထည့်သွင်းလိုက်တဲ့အကြောင်းအမေရိကန်ဘဏ်နာရေးဝန်ကြီးဌာနကဒီကနေ့ပဲကြေညာချက်မှထုတ်ပြန်ပြောဆိုလိုက်တာပါစစ်ကောင်စီပြောခွင့်ရဘက်ကတော့ပိတ်ဆို့ဒဏ်ခတ်မှုအစ်စ်ကိုမစိုးရိမ်တဲ့အကြောင်းတရားဝင်ကြေညာချက်ထွက်မလာခင်ကတည်းကပြောဆိုထားပါတယ်တချိန်ထဲမှာပဲဒီလိုဒဏ်ခတ်ပိတ်ဆို့မှုတွေကြုံရပေမဲ့မစိုးရိမ်ကြဘူးအလားတူပိတ်ဆို့ဒဏ်ခတ်မှုတွေအရင်ကကြုံခဲ့ပေမဲ့လည်းနိုင်ငံညာဘဏ်ဝန်ဆောင်မှုလုပ်ငန်းတွေကိုနှောင့်နှေးရပ်တန့်မှုမရှိဘဲဆောင်ရွက်နိုင်ခဲ့တယ်လို့စစ်ကောင်စီစီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်နိုင်ငံသားသုံးဝေလွှဲပြောင်းတာပို့ကုန်သင်းကုန်လုပ်ငန်းတွေနဲ့လစာလွှဲပြောင်းပေးတာတွေကိုအဆင်ပြေအောင်ဆက်လက်လုပ်ဆောင်သွားမယ့်အကြောင်းကြေညာချက်ထုတ်ပြန်ထားတာပါမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့နိုင်ငံရေးဖိနှိပ်မှုတွေကြောင့်မြန်မာနိုင်ငံအတွင်းကလူပုဂ္ဂိုလ် 80 လောက်နဲ့လုပ်ငန်း 30 လောက်ပေါ်အမေရိကန်ပြည်ထောင်စုကပိတ်ဆို့ဒဏ်ခတ်ထားပြီးဖြစ်ပါတယ်။မြန်မာစစ်တပ်ကိုဝင်ငွေရနိုင်တဲ့နီးလန်းတွေနဲ့စစ်ကောင်စီရဲ့စီးပွားရေးရပတ်သက်သူတွေကိုပြစ်မှတ်ထားအရေးယူထားတာဖြစ်ပြီးပိတ်ဆို့မှုတွေကြောင့်မြန်မာပြည်သူတွေကြုံတွေ့နေရတဲ့ဆင်းရဲဒုက္ခကိုပိုပြီးဆိုးဝါးနိုင်နေဆိုတဲ့ဝေဖန်မှုတွေလည်းရှိနေပါတယ်။ဒီတော့တွင်မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေနဲ့အမေရိကန်လွှတ်တော်ကပြဋ္ဌာန်းထားတဲ့ဘာမာအပ်ဥပဒေအကောင့်ထယ်ဖော်မှုအခြေအနေကိုပြန်လည်သုံးသပ်တဲ့ကြားနာပွဲတစ်ရက်မနေ့ဖြန်ကြာသာပတေးနေ့မှာအမေရိကန်အောက်လွှတ်တော်မှလူအခွင့်အရေးကော်မရှင်မှကျင်းပဖို့စီစဉ်နေပါတယ်ရှင
်မြန်မာနိုင်ငံရဲ့လက်ရှိအခြေအတဲကနေပြန်ယုံထွက်ဖို့စစ်ကောင်စီမှမဟာဗျူဟာမရှိဘူးလို့အကဲခတ်တွေကသုံးသပ်လိုက်ပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအတဲကနေပြန်လည်ယုံထွက်နိုင်တဲ့စီမံချက်မျိုးမြန်မာစစ်တပ်မှာမရှိတာကြောင့်ဒေတာရင်းနဲ့ကမ္ဘာနိုင်ငံတွေကတန်တမာရေးရဖြစ်ရှင်းဖို့ကြိုးစားနေရတယ်လို့မြန်မာရေးလှိလာသုံးသက်သူတွေကပြောလိုက်တာပါ။ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့မြန်မာရေးအလွတ်သဘောဆွေးနွေးပွဲနဲ့ဆက်ဆက်ပြီးမြန်မာနိုင်ငံရဲ့ပဋိပက္ခအပေါ်လှိလာသုံးသက်သူတွေရဲ့သဘောထားကို VOA ကဆက်သွယ်မေးမြန်းခဲ့တာမှာသူတို့ကအခုလိုပြောခဲ့တာပါ။စစ်တပ်ကအာဏာသိမ်းပြီး2021ခုနှစ်အစောပိုင်းမှာတည်းကအာဆီယံရှေ့တောင်အာရှနိုင်ငံများအသင်းဘက်ကအစီအစဉ်တွေစတင်လှုပ်ဆောင်ခဲ့ချိန်မှာဒီအချက်အသေးကနေပြန်ထွက်နိုင်တဲ့အခွင့်အလမ်းတွေရခဲ့ပေမဲ့မြန်မာစစ်တပ်ဘက်ကရယူခဲ့ခြင်းတော့မရှိဘူးလို့မြန်မာရေးလေလာသုံးသပ်သူဒေးဗစ်မက်သီယိုဆန်ကပြောလိုက်တာပါခင်ဗျာ
မြန်မာအရေးဖြစ်ရှင်ရမှာအရှိတောင်အာရှနိုင်ငံများတင်အာဆီယံအနေနဲ့စစ်ကောင်စီပေါ်ဖိအားပေးတဲ့နည်းလမ်းတွေကိုတုံးဖို့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်မြန်မာအရေးဖြစ်ရှင်ဖို့အာဆီယံရဲ့ကြိုးပမ်းမှုတွေကိုတိုးတက်မှုမရှိဖြစ်နေတာကြောင့်ဖိအားပေးတဲ့နည်းကိုတုံးဖို့တိုက်တွန်းလိုက်တာပါ
It is time to consider alternative options to break what has become a deadly stalemate. ASEAN must consider measures to impose accountability.
ရှင်းမဆက်နိုင်ဖြစ်နေတဲ့အခြေအနေမှာဖောက်ထွက်နိုင်မဲ့တခြားနည်းလမ်းတွေကိုစဉ်းစားရမယ့်အချိန်ရောက်လာပါပြီ။ကြီးလေးတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေ၊အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲမှာပေါ်ပဲပြစ်ပယ်ထားတာတွေအတွက်စစ်ကောင်စီကတာဝန်ခံမှုရှိအောင်လုပ်ဖို့စဉ်းစားရပါလိမ့်မယ်လို့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့အခွင့်အရ င်ပြီးတဲ့နောက်လူအခွင့်ရေးအထူးကိုယ်စားလှယ်ရဲ့တိုက်တွန်းမှုထွက်ပေါ်လာတာလည်းဖြစ်ပါတယ်။စစ်ကောင်စီနိုင်ငံသားရဲ့ဝန်ကြီးတက်ရောက်ခဲ့ပြီးအာဆီယံအသင်းကအဓိကအဖွဲ့ဝင်နိုင်ငံတွေမပါဘဲကျင်းပခဲ့တဲ့ဆွေးနွေးပွဲဟာအာဆီယံရဲ့ညီညွတ်မှုကိုထိခိုက်စေတာဖြစ်ပါတယ်ရှင်
။ဆူဒန်မှာ3ရက်ကြာအပြစ်ရဲ့သဘောတူချက်ထပ်ပြီးတော့တက်တန်းကုန်ဆုံးသွားပြီးမြို့တော်မှာတိုက်ပွဲတွေပြန်ပြင်းထန်လာနေပါတယ်။82နှစ်ကြာပြစ်ခတ်ရစေအချိန်ပြည့်သွားပြီးတဲ့နောက်ဒီနေ့မှာပဲဆူဒန်နိုင်ငံမြို့တော်ရဲ့နေရာအတော်များများမှာရံဖက်တပ်ဖွဲ့တွေအကြာပြင်းထန်စွာတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောလိုက်တာပါ။အပြစ်ခတ်ရစေသတ်မှတ်ချက်မပြည့်ခင်မနေ့6နှစ်မှာကလေးကမြို့သုံးမြို့ဆောင်ရာနိုင်မြဆောင်တဝိုက်မှာတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါ။ဆူဒန်စစ်တပ် ISF နဲ့ပြည်သူစစ်တပ်ဖွဲ့တွေရဲ့နှစ်လကျော်ကြာတိုက်ပွဲတွေကြောင့်မြို့တော်မှာပျက်စီးဆုံးရှုံးမှုတွေကြုံခဲ့ရတယ်လို့လည်းအိုးရင်စံကထပ်ပြရသူတွေကပြောနေပါတယ်ခင်ဗျာ Feel American တန်ရဲ့ဇွန်လ21ရက်ဗိုလ်ရုညထိတ်တဲရောက်သတင်းတွေကိုမခင်လေးနဲ့ပြောပြပေးခဲ့တာပါအခုလိုသတင်းတွေပြီးမှတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုဇက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့မြန်မာနိုင်ငံတဲ့စစ်ရေးတင်းမာမှုတွေကြောင့်စကိုင်းတိုင်းပလဲဒေသကထောင်နဲ့ချီတင်းချောင်ထွက်ပြေးနေကြတာပါစကိုင်းတိုင်းပလဲမြို့နယ်မှာစစ်ကောင်စီကစစ်ကြောင်းထိုးနေမြေရှင်းလင်းရေးတွေလှုပ်ဆောင်နေတဲ့အတွက်ဒေသခံ 5,000 လောက်ဟာစစ်ဘေးတင်းချောင်နေရပါတယ်တစ်ဖက်မှာလည်းဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စီးရေးတင်းမာမှုတွေရှိနေပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းပလဲမြို့နယ်နဲ့လေးမိုင်အကွာကစစ်တပ်ထောက်ခံတဲ့ပြူစောထီးတွေတက်ဆွဲထားတဲ့ဇီးပြူကုန်းကြီးရွာကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဂျွန်လပထမပတ်ထဲမှာပဲ3ရက်ဇက်တိုက်ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့အချိန်မှာစစ်တပ်ကဇီးပြူကုန်းကြီးရွာမှာတက်ဆဲပြီးတော့အနီးနားကကြီးရွာတွေကိုနေမြေရှင်းလင်းရေးလုပ်နေတာဖြစ်ပါတယ်။အခုလိုမျိုးစစ်တပ်ကနေမြေရှင်းလင်းရေးလုပ်နေတာကြောင့်ဇီးပြူကုန်းကြီးရွာအနီးမှာရှိတဲ့ရွာတွေကဒေသခံတွေဟာဘေးလွတ်ရာတောတောင်တွေထဲမှာထွက်ပြေးတိမ်းရှောင်နေရပါတယ်။ဒေသခံပြည်သူတွေစစ်ဘေးရှောင်နေရတဲ့အခြေအနေနဲ့ပတ်သက်လို့ပလဲပြည်သူအုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပြပါဗျ
။စစ်ပစ်ကြောင်းတို့ကတော့15ရက်လောက်တော့ရှိတော့ဘူးတော့ကြာပြီဒီတော့အခုလိမ့်ဆောင်နေရတဲ့နေသားကတော့အပြူရောနဲ့ရှိမှုကုန်းနဲ့ပြီးတဲ့ပတ်သက်တဲ့ရွာတွေက6-9ရွာလောက်ရှိမှကြာဘူး။9ရွာလောက်တို့9000ကျော်လောက်ကိုရှိတော့ပါတယ်ဗျ။အကုန်လုံးလိမ့်ဆောင်နေကြတယ်တချို့ကရွာဆောင်လေးတယောက်နဲ့ရောက်လောက်ကိုရင်ကိုခဏဆောက်အောင်လာလည်းရှိတယ်စစ်ကြောင်းတို့တွေဆိုတော့ဒီအရမ်းအိုင်ယူကစစ်ကြောင်းတို့လာမဲ့ရွာနဲ့ဝေးတဲ့နေရာလေးကိုပဲတက်ပြီးတော့ဒိတ်ဆောင်နေကြတယ်။စားအုပ်နဲ့ဖြတ်ခဲရတို့ယူသွားတဲ့ဟာလေးတွေချက်ချုပ်စားပါကြတယ်။တခါလေစစ်ကြောင်းတို့လာပြီဆိုရင်တော့မချက်နိုင်ဘူး။ဒီကနေ့ဝေးတဲ့ရွာတွေကနေမှချက်ပြုတ်ပြီးတော့ထမင်းတော်တွေပါတယ်ပို့တာလေးလည်းရှိတယ်။တခါလေးလည်းမပို့နိုင်တော့ငတ်တာလည်းရှိတာပေါ့ဗျာ
။ဇီးပြူကုန်းကျေးရွာအနီးကမင်းတိုင်မင်းနှောကန်ငပြောတော်ခေါသနီစားတဲ့ကျေးရွာတွေကဒေသခံတွေဟာစစ်တပ်ရဲ့စစ်ကြောင်းနဲ့လူကင်းရနေရာတွေကိုတိမ်းရှောင်နေရတာလည်းဖြစ်ပါတယ်။အခုလိုမျိုးဒေသခံပြည်သူတွေတိမ်းရှောင်နေတဲ့အချိန်မှာတော့ပြူစောထီးတွေဟာတိမ်းရှောင်နေတဲ့ပြည်သူတွေရှိတဲ့ဒီကျေးရွာတွေကိုဝင်ရောက်ပြီးတော့နေအိမ်ကပစ္စည်းတွေကိုဝင်ရောက်ယူဆောင်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့တော့ VOE မြန်မာပိုင်းအနေနဲ့တိကျအတိမပြုတ်နိုင်ပါဘူး။လက်ရှိပလဲမြို့နယ်ထဲမှာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားနှစ်ဖက်စီးရဲတင်းမာနေပြီးတော့ပြစ်ခတ်မှုတချို့လည်းရှိပါတယ်လို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပြပါဗျာ။အဲ
ဒီကောင်နေစစ်ကြောင်းထိုးနေတာတပ်တိုက်လူလူကိုစစ်ကြောင်းတွေထိုးနေတယ်။သူကရွာတွေကိုလှည့်တက်ပြီးကြောင်းတွေကြောင်းနေတာ။အခုတိုင်းမှာဒီတည့်နေ့ရတော့ဒီကောင်နေအထက်နဲ့ပြန်ဝင်နေတယ်။ဒီပြည်ကောင်တော့ပြန်ဝင်သွားပြီ။ကြဲအိုက်တိုက်ပွဲဖြစ်သွားတဲ့နန်းတော့ကိုစစ်ကြောင်းပတ်ထိုးနေတာအမြောက်ဖက်အနောက်ဖက်ရှေ့ဖက်အကုန်လုံးနေရာအစုံမှာပဲပတ်ထိုးနေတာ။အတူပြစ်ပူပြစ်တွေရောဒီဘက်ကသွားပြစ်တာတွေရော ဒီဘုံမာနေရလည်းရှိခြင်းပ
ါဇီးပြူကုန်းကျေးရွာဟာစစ်တပ်ထောက်ခံတဲ့ပြူစောထီတွေကိုစစ်တင်နှန်းပေးတာလက်နက်တပ်စင်နာတွေလှုပ်ထားပေးတဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏတိုက်ပွဲဖြစ်နေတာလည်းဖြစ်ပါတယ်အခုဂျွန်လ2ရက်နေ့ကနေဂျွန်လ5ရက်နေ့အထိ3ရက်ဆက်တိုက်ဇီးဖြူကုန်းကျေးရွာတွေကိုဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့စစ်တပ်ဘက်ကရဟတ်ရင်တွေနဲ့လေကြောင်းအသုံးပြုပြီးတော့တိုက်ခိုက်တယ်လို့နှစ်ဖက်အကြအဆုံးရှိတဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါတယ်ရှင်
။စစ်တပ်မှူးတွေကြောင့်စကိုင်းတိုင်းပလဲဒေသခံထောင်ချီတင်းရှောင်နေရတာကိုမဆုမွန်ပြောပြခဲ့တာပါ။အခုတော့ထင်ရှားတဲ့စာရေးဆရာညီဘူးလေးကွယ်လွန်သွားတာပါ။မန္တလေးမြို့ကထင်ရှားတဲ့စာရေးဆရာသတင်းစာဆရာလူထုဦးလှနဲ့လူထုဒေါ်မာတို့ရဲ့အငယ်ဆုံးသားဖြစ်သူစာရေးဆရာညီပူလေးဟာဒီနေ့မနက်မှာနှလုံးရောဂါနဲ့ကွယ်လွန်သွားခဲ့ရတာပါဆရာညီပူလေးဟာဝတ္ထုရောဝတ္ထုရှည်များစွာကိုရေးသားခဲ့ပြီး2016ခုနှစ်မှာမြို့သားစာပေစုရသူတူဖြစ်ပါတယ်ဆရာညီပူလေးဟာနိုင်ငံအကျဉ်းသားဟောင်းတူလည်းဖြစ်ပါတယ်ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစော်ဝဲလိုင်းပြပြပေးပါအောင်ခင်ဗျာ
ဆိုင်ဆရာညီပူလေးဟာဒီကနေ့မနေ့ဆယ်နှစ်လောက်ကမန္တလေးမြို့မှာပဲနှလုံးရောဂါနဲ့ကွယ်လွန်ခဲ့တာဖြစ်ပါတယ်။ဆရာညီပူလေးရဲ့ဇာပနာကိုတွားရောက်ခဲ့တဲ့သတင်းသမားတဦးကဇာပနာကိုမန္တလေးမြို့ကလူထုတိုက်မှာပဲပြင်ဆင်ထားကြောင်းနဲ့တကြိုမဲ့နေ့ရက်ကိုမသိရသေးကြောင်း VOA ကိုအခုလိုပြောပါတယ်
။ဆယ်နှစ်လောက်မှာကျွန်တော်သတင်းကြားတော့ကျွန်တော်ရာစုကိုနေတဲ့အချိန်မှာကြာသုံးတာဟုတ်တယ်လို့ပြောတယ်နှလုံးပေါက်ပြီးတော့ဖြစ်သွားတာလို့ပြောတယ်ကျွန်တော်ချက်ချင်းသွားလိုက်တယ်။အဲ့တော့လူထုတိုက်ကိုတောက်တာပေါ့နော်။အခုတော့ဒီဗီဒီယိုကျွန်တော်မေးခဲ့တယ်ပြီးတော့ဒီအချိန်သာပနာလုပ်နေတော့မတိုင်မရသေးဘူးထိတာလည်းမရရသေးတဲ့အတွက်အချိန်ကြီးတာဒီမပြောနိုင်သေးဘူးလို့ဒီကြီးကပြောပါတယ်ခင်ဗျာ
ဒီမနေ့ကွယ်လွန်သွားတဲ့ဆရာညီပူလေးဟာလူထုဦးလာနဲ့လူထုတော်မာတို့ရဲ့ပင်စမများအငယ်ဆုံးသားဖြစ်ပါတယ်ဆရာညီပူလေးဟာဝတ္ထုတို့ဝတ္ထုရှည်များစွာရေးခဲ့တယ်လို့မိဘအမွေနဲ့ဖြစ်တဲ့လူထုကြီးပွားရေးစာအုပ်ထုတ်ဝေရေးလုပ်ငန်းကိုလည်းလက်ဆင့်ကမ်းဆက်လက်ဆောင်ရွက်ခဲ့သူတဦးဖြစ်ပါတယ်သူကွယ်လွန်တာနဲ့ပတ်သက်ပြီးမန္တလေးမြို့ကဆာရေးဆရာစုငတ်ကစာပေနဲ့အတွက်ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ပြောပါတယ်
။သူကဒီနာမည်ကြီးဆာရေးဆရာလည်းဖြစ်တယ်လေ။နောက်တစ်ခုကပို့ပြီးတော့သင်ရှားတာတော့လူလူကဒူးတော်မှဆိုတဲ့မိဘနှစ်ပါးရဲ့ဒီအစဉ်အလာနဲ့လည်းသူကအလာအမွေဆက်ခံတဲ့သူပဲလေ။အချောင်းလုံးကလည်းမိဘတွေကလည်းမြန်မာစာပေအကျိုးအတွေ့ရောမြန်မာရင်ကျေးမှုအကျိုးအတွေ့ရောတကယ်သာလောကစာပေလောကရောဒါရှေ့ဆောင်ကြီးတွေပဲလေ။အနောက်ဆရာညီမလေးကို night ကလည်းဒီမြန်မာဝတ္ထုရှည်ဝတ္ထုတို့ဒါသူကထင်ထင်ရှားရှားရှိခဲ့တဲ့ပုံကိုပဲလေနော်။သူအများကြီးအလုံးလုံးနိုင်တယ်။နောက်တစ်ခုကသူလှုပ်ဖို့ဟာတွေလည်းသူအများကြီးရှိတဲ့သူပဲလေ။ဒီပုံကိုဒီလိုမထင်မပဲသုံးရှုံးသွားတယ်ဆုံးရတယ်ဆိုတော့မြန်မာစာပေလောကတွေရောဒီအလုံးရင်ကျင်းမှုမျက်နှာအတွေ့ရောဖက်ဖက်ကပေါ့ဗျာတုံးချုံမှုကြီးပါတုံးချုံမှုကြီးဆိုတာသူအလုံးလုံးနိုင်လေလို့နော
်ဆရာညူပူလေးဟာ2016ခုနှစ်မှာရသဟန်နဲ့ရေးသားတဲ့ထက်မြက်တဲ့ဓာသွားပေါ်ကချုံမြမြပြားရည်စဲလို့အမည်ရတဲ့ဆရာဝန်ကြီးနာဂဦးသိမ့်လိုင်အကြောင်းအထုပ်ပတ်တီစာအုပ်နဲ့မြို့သားစာပေစုရခဲ့ပါတယ်မြန်မာပြည်ကထင်ရှားသူတွေအကြောင်းကိုရသဟန်အထုပ်ပတ်တီစာအုပ်တွေဆက်လက်ရေးသားဖို့စီစဉ်နေစက်မှာကွယ်လွန်ခဲ့တာလည်းဖြစ်ပါတယ်ဆရာညူပူလေးနဲ့ပတ်သက်ပြီးအမတ်တရအဖြစ်ဆုံးကတော့လူငယ်တွေကိုနေရာပေးတာပဲဖြစ်ကြောင်းဆရာစုငတ်ကအခုလိုဆက်ပြောပါတယ
်အထူးသဖြင့်သူကစာပေမှာမှန်မှန်ကန်ကန်လောက်ကိုင်းတဲ့နောက်ရိုးဆက်အတွက်ဆိုရင်သူကအကုန်လုံးသူကလက်ကမ်းတယ်အကူညီပေးတယ်နော်ဒီပကုံးကျောင်းတာဝန်ပေးတယ်ပေါ့ဗျာဒီလိုပုံကိုပါနော်နောက်သူအားသာချက်ကသူကလူငယ်ရေးပိုင်းအင်မတန်ကောင်းနေကြသူရှင်သူကမျိုးဆက်တဲ့ဒီမှာသူပေးမှာသူအဲ့လိုပေါ့သူအကူညီပေးပြီးတော့သူအဲ့လိုပကုံးထမ်းတင်ပေးတဲ့ဟာတွေအများကြီးပါအဲ့အတွက်သူကအမြဲတမ်းတော်ပါတယ်ဗ
ျဆရာညီပူလေးဟာစာပေလောကမှာလူတီများထင်ရှားရုံမကပဲနိုင်ငံရေးအရာလဲအမှန်တရားဘက်ကယက်တီပါဝင်ခဲ့သူနိုင်ငံရေးအကျဉ်းသားဟောင်းတဦးလည်းဖြစ်ပါတယ်တော်ရင်ဘကပမှာရောက်နေတဲ့အကူဖြစ်သူဖိုးတန်ချောင်းနဲ့အဆက်အသွယ်လုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖခင်လူထုဦးလာမိခင်လူထုတော်မာတို့နဲ့အတူ1988ခုနှစ်ဩဂုတ်လ21ရက်နေ့ကထိမ့်သိမ်းခံခဲ့ရပြီးမန္တလေးထောင်မှာ9လအချုပ်ခံခဲ့ရပါတယ်အရင်နောက်1988ခုနှစ်ဒီမိုကရေစီရေတော်ပုံကာလမှာလည်းဖမ်းဆီးခံခဲ့ရပြီးတရက်ထောင်မှာအချုပ်ခံခဲ့ရဘူးပါတယ်။ဆရာကြီးပူလေးဟာ1952ခုနှစ်ဖေဖော်ဝါရီလ5ရက်နေ့မှာမွေးဖွားခဲ့ပြီးအမည်ရင်းကဦးငင်းချန်းခေါ်ပုံညိုဖြစ်ပါတယ်။သူ့ရဲ့ထင်ရှားတဲ့စာအုပ်တွေမှာရေတကြီး၊ငိန်သက်1မိနစ်၊လမ်းမင်းရဲ့ချူတာတဲ့လက်ခုပ်တံ၊လီဒိုဟူကောင်းမင်းချစ်မတ်စုများစတဲ့စာအုပ်တွေဖြစ်ပါတယ်။သူဟာအာကစားမှာမန္တလေးတိုင်းရဲ့ပနမတိုင်းလက်ရွေးစင်ဘလုံးသမားဖြစ်ပြီးပကြီနဲ့ဓာတ်ပုံအမှုပညာမှာလဲဝါသနာကြီးသူဖြစ်ပါတယ် Yinjan Sailan Amine, Dabon Pia, where Jimba Budalo, Makuelo Mimaro, Pajigari, Sintasa Yiswe Nigabare, Saisi and Yibuliha, Quelun Jema, Atek Kunasanani Shibi Pibi, Sini Dodi Newe, Tatami Tongyone, Yili of Janye Kavarekna.
Tinshare Saisi and Yibuli, Quelun Dagiarago, Kuzawala in Pabjagiraba, Akura, Tanya Ludamari, a little quit that turned to Yet Shilago to Yali Daba. ไทยနိုင်ငံရဲ့လူသမားရှားပါးမှုပြဿနာကိုဖြေရှင်းဖို့အတွက်တက်တန်း၄နှစ်ကုန်ဆုံးတဲ့မြန်မာ၊ကမ္ဘောဒီးယား၊လာအို၊ဗီယက်နမ်၄နိုင်ငံကအလုံသမားတွေရဲ့နိုင်ငံကူးလက်မှတ်စာရွက်စာတမ်းတွေတင်သွင်းရမယ့်ရက်ကိုဇူလိုင်30ရက်ထိရက်ထပ်တိုးပေးထားကြောင်းထိုင်းဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူမစ္စတာအနုချာပူရာပါချိုင်းစရီကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။ဗီဒီယိုသတ
ေကြတဲ့မြန်မာ၊ကမ္ဘောဒီးယား၊ဗီယက်နမ်နဲ့လာအိုစတဲ့အိန္ဒိယချင်းနိုင်ငံတွေကအလို့သမားတွေရဲ့နိုင်ငံကူးလက်မှတ်စာရွက်စာတမ်းတွေကို2023ခုနှစ်မေလ15ရက်နေ့နောက်ဆုံးထားပြီးတက်တန်းတိုးကြဖို့သတ်မှတ်ထားပေမဲ့ဇူလိုင်လ31ရက်နေ့တိရက်တိုးမြင့်ပေးထားကြောင်းထိုင်းဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူမစ္စတာအနုချာဘူရာပတ်ချိုင်းဆရီကဒီကနေ့မေလ21ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။အခုလိုမျိုးရက်တိုးမြင့်ပေးလိုက်တာကိုကြိုဆိုကြောင်း Labor Rightfoundation ကပြောရေးဆိုခွင့်ရှိသူကုအောင်ကျော်ကအခုလိုပြောပါတယ်
။အဥယျာဉ်နဲ့မညီမျှတဲ့အတွက်ကြောင့်အချိန်မလောက်ဘူး
။ဟုတ်တယ်။
မလောက်တဲ့ဆမအဲ့ဒီမှာဒဲဆိုပြီးလုံးဝပိတ်ချလိုက်တယ်။မိလာစံကမှာ
။ဟုတ်ပြီ။
မိလာစံကမှာပိတ်ချလိုက်တော့တိုးမမီတဲ့လို့ကမကျသူကဟိုလုံးဝတော့ကရောက်သွားတယ်။သူတို့လက်ထဲတာယုတ်တွေတက်တန်းသိမ့်ဖြစ်သွားတယ
်။ဟုတ်ကဲ
့။အဲ့ဒါကိုအခုဒီရေချင်ချက်ပြီးပြေချလိုက်တာဇူလန်31ရက်ရှိတော့ဒါကတော့ဟိုကောင်းတဲ့လက္ခဏာလို့ကျွန်တော်လက်တန်းချုပ်ထုတ်ပါလေ။
အလုသမားရဲ့အနေနဲ့နှစ်နိုင်ငံသဘောတူစာချုပ်နဲ့လာတဲ့သက်တမ်း၄နှစ်ပြည့်ချိန်မှာသက်တမ်းတိုးဖို့နေရပြန်ရမှာဖြစ်ပေမဲ့လက်တလောမြန်မာနိုင်ငံအခြေအနေအရမြန်မာအလုသမားတွေအဖို့နေရပြန်ဖို့မဖြစ်နိုင်သေးတာကြောင့်အလုသမားတွေနေရမပြန်စီပဲအလုလုခွင့်နေဆက်ရစီဖို့ကိုအလုသမားရေးဆောင်ရွက်နေသူတွေကတောင်းဆိုခဲ့ကြတယ်လို့လည်းသူကဆက်ပြောပြပါတယ
်။ဟိုလက်ရှိအခြေတောင်အခြားဆယ်နိုင်ငံမှာမြန်မာနိုင်ငံဟိုကတော့ယူအရှင်ကြီးစိုးရတဲ့နေသားရောက်နေပြီဆိုတော့နေရာတိုင်းမှာလည်းစစ်မှတ်တရဖြစ်နေတော့ဒီမှာလုံနေတဲ့လုပ်သားတွေအားလုံးကသူတို့ဒေတာကိုအေးချမ်းစွာသွားပြီးဆက်ရက်ဆက်နံသွားလို့ရမယ်ဆိုရင်သူတို့ပြန်မယ်ဒါဥပဒေရလဲဆိုလင်းနေပြန်ပါတို့တော့သူ့ငွေကြေးတွေမအေးချမ်းလဲဆိုတာသူတို့မပြောင်းဘူးအဓိကပြဿနာအဲ့ဒါပဲနောက်ဒီဆက်မှတ်ရောက်နေတဲ့လုပ်ကအများစုကြီးလိုက်တော့လဲကျွန်တော်တို့တဏ္ဍာရီရှိမှလက်စီရင်ရှိမှကြာနောက်မကွေးရှိမှကြာသကန်းရှိမှကြာအဲ့တော့ကျွန်တော်တို့ဆန်းဆူအောင်အထူးမြစ်တန်ရက်ခံထားတာကလက်တလုံးအထက်သေးရဒီလုပ်သားတွေကိုဒီနိုင်ငံထဲမှာဘယ်လိုပုံစံနဲ့ထိုင်အစိုးရကနီလန်းတထုံစဉ်းစားပြီးမှနေထိုင်ခွင့်ပေးနိုင်မလဲဒါပေမဲ့ကျွန်တော်တောင်းဆိုတာပါ
အခုအခါမှာတော့နိုင်ငံကူးလက်မှတ်နဲ့ဗီဇာတွေအချိန်မီမထုတ်ပေးနိုင်သေးတဲ့မြန်မာအများစုပါတဲ့နိုင်ငံသားအလုပ်သမား3သိန်းကနေ4သိန်းတက်မနေရှိနေတဲ့အတွက်ထိုင်းနိုင်ငံရဲ့လုပ်သားရှားပါမှုပြဿနာကိုရှော့ချဖို့တတန်းတိုးရမယ့်ရက်တွေကိုထပ်တိုးပြီးဖြေလျှော့ကူညီဆောင်ရွက်လျက်ရှိတယ်လို့လည်းထိုင်းဝန်ကြီးချုပ်ယုံရဲ့ပြောရေးဆိုခွင့်ရှိသူမစ္စတာအနုချာဘူရာပါချိုင်းဆာရီကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင
်။ထိုင်းရောက်အလို့သမားတွေအလို့လုခွင့်တတန်းတိုးရဲ့ရှေ့လကုန်ထိရလိုက်တာကိုမယေးမှာပြောပြခဲ့တာပါ။အခုတော့ထိုင်းမှာပဲသွေးလွန်တကွေအဖြစ်များလာပြီးမြန်မာတွေပါပါလာတာပါ။သွေးလွန်တကွေရာသီကာလထိုင်းနိုင်ငံမှာဖြန့်နှံ့မှုတွေတိတိတသာတိုးလာနေပြီးဆေးရုံတက်ကုသခံရသူတွေလည်းအရေးအတွက်မြင့်တက်လာကြောင်းထိုင်းနိုင်ငံရဲ့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးပြောဆိုမှုတွေလုပ်ခဲ့ပါတယ်။အခုလိုဖြစ်တဲ့အထက်မှာမြန်မာပြည်သားတွေလည်းပါလာနေပါတယ်။ဒါကြောင့်မြင့်တက်လာနေတဲ့သွေးလွန်တကွေဖြန့်နှံ့မှုခံစားရသူတွေကိုအထူးသဖြင့်တော့အဖြစ်များနေတဲ့ကလေးငယ်တွေအတွက်ဘလို့ဂရုစိုက်သင့်လာကိုမညံ့ညွတ်လင်းပြောပြပေးပါအောင်ခင်ဗျာ။
ထိုင်းနိုင်ငံတဝန်းဒီလဒုတိယဘက်ကစပြီးသွေးလွန်တုပ်ကွေးအပြားဝေဒနာခံစားရသူတနည်းကို950ကျော်ရှိလာတယ်လို့အစိုးရကျန်းမာရေးဌာနကတတိပေးလိုက်ပြီးတမိုင်းမှာအဆိုးဆုံးတုပ်ကွေးရာသီဖြစ်တယ်လို့ပြောလိုက်ပါတယ်။ဇွန်လဆန်းကစပြီးသွေးလွန်တုပ်ကွေးလူနာ4000ကျော်ကိုကူတာပေးရတဲ့အထက်မှာတဝက်ကျော်ဟာအသက်15နှစ်အောက်ကလေးငယ်တွေဖြစ်နေတာကိုစီးရင်တွေကဖော်ပြထားပါတယ
်။ကလေးတွေအများစုကစာသင်ကျောင်းမှာဖြစ်တာများတယ်သူတို့ကစာသင်ကျောင်းမှာကလေးတွေအများကြီးနဲ့ဟုတ်လားဒီလိုမိုးရွာတဲ့ရက်ဆိုရင်ကလေးတွေကအဖျားကူးတတ်တယ်တကယ်လို့ကျောင်းသွားတဲ့ကလေးဆိုရင်ပိုကူးဆိုင်တာဒါတချို့ကလေးတွေဆိုရင်အိမ်မာနေတော့ဘာမှဖြစ်ဘူးကျောင်းလေးတစ်ရက်နဲ့ရက်သွားလိုက်ဖျားချင်ပါအားကြောင့်ပိုကူးဆိုင်ရတယ်ကျောင်းသွားတဲ့ကလေးတွေဆိုရင်ဟုတ်
မိုးရသည့်စားတဲ့အချိန်မှာပဲလူပေါင်း90လောက်တွင်းလွန်တုပ်ကွင်းနဲ့ပဲတည်ဆုံးခဲ့ရပြီးမနှစ်ကတည်းတုံးမုံတပုံပိုပြီးတည်ဆုံးနိုင်ပွဲရှိတယ်လို့အဖျားဝေဒနာခံစားရသူတသိန်းကျော်ရှိလိမ့်မယ်လို့ခန့်မှန်းထားပါတယ်။အကြီးဟီမရေဂျစ်ဖီဗာပေါ့သူ့ရဲ့အဓိကအချက်ကကြတော့ချင်းရနေတဲ့ဆင်ဖြစ်တာ။ဘချင်းမာမာလူရကထင်ကြတာကတခါလေးကြတော့လေထင်အောင်ထင်မှာပေါ့။ချင်းရနေမှာသူကလူကိုကူးတာ င်ကနေပြီးတော့မှလူကိုကြိုက်တယ်ကြိုက်တဲ့အခါမှာဒီဟာကပါလာပြီးတော့ဒန်ကြီးသွေးလွန်တုပ်ကွေးရောဂါကိုခံစားရတာပေါ့နော်ဒီအဓိကကတော့ဒီသွေးလွန်တုပ်ကွေးဖြစ်စေတဲ့ AIDS ခြင်ကသူကရေ clear water ရေဟိုအပန့်အကြီးမှာပေါက်တယ်အဲဆိုတော့ရေအိုင်နေတာမျိုးလေးပေါ့နော်ဥမာကားတာယာထဲမှာတစ်ခါကျရင်အိမ်နေအကြောင်းနေဒီစားတဲ့နေရာတွေပေါ့လူနေမှုရှိတဲ့နေရာတွေမှာရေလေကသူ့အနေနဲ့သူလေ collected water လေးအိုင်နေတာကိုမတိလိုက်ဘူးအဲ့ဒါကိုဖယ်ဖို့လေတတိလက်လွတ်ဖြစ်တတ်ကြရယ်ပေါ့နော်အဲ့ဒီအခါမှာအဲ့ဒီရေနေရာမှာခြင်ရပေါက်ပွားတာအဓိက
ပြီးခဲ့တဲ့အပတ်ထဲမှာပဲသွေးလွန်တုပ်ကွေးအဖျားကြောင့်ဆေးရုံတက်ရသူ 4,000 ကျော်ရှိခဲ့ပြီးအရင်သတင်းမှတ်တွေထဲနှစ်ဆတိုးခဲ့တာပါ
အဓိကတော့ခုနပြောရောဂါလက္ခဏာလေးပေါ့ကလေးကတော့သူကဟိုကလေးပဲဖြစ်ဖြစ်တချို့ဆိုသွေးလွန်တုပ်ကွေးဆိုရဲဒီလူကြီးပိုင်းနေမှာတော့ရှိတတ်ပါတယ်ဆိုတော့အရင်ဆုံးကတော့ဖျားတယ်ပေါ့နော်ဖျားတဲ့ခါမှာသူကအပူကြီးတယ်သူကအပူဝင်းဝင်းနဲ့လာတာမဟုတ်ဘူးသူကအပူကြီးတယ်ဖျားသည်ဟို Fahrenheit ဆို104ပေါ့เนาะ100အထက်မှာရှိမြဲ103-105အထိရှိရဲဟိုဆိုလို့ရှိရင် Centigrade ဆိုတဲ့40အဲစသည်ဖြင့်ဒီလိုမျိုးအပူကြီးတယ်နောက်ပြီးတော့ခလေးကသူကဤငိမ့်သွားတာနှုံးပြီးတော့လေအဲ့လိုမျိုးသူတက်တက်ကြွကြွခလေးကြောင့်အရန်တိတာပေါ့သူငိမ့်သွားတယ်ပြီးတော့နှုံးနေပြီးရင်ခလေးရဲ့ဒီတချို့ကြောင့်မျက်လုံးဒီကိုလက်နာတဲ့အပြင်ပေါ့မျက်လုံးနဲ့တဝိုက်မှာသူကဟိုကိုက်တယ်လို့မျိုးဒီလက္ခဏာလေးတွေရှိတယ်။နောက်တစ်ခုကတော့တိတိတတဟာအံ့နေ။ဒါသွေးလွန်တုပ်ကွေးရဲ့ပထမဦးဆုံးဒါသူရက်တဲ့ဘက်တော်တွေမှာစဖျားပြီဆိုရင်ဒီလက္ခဏာကိုစခံစားရတယ်။ပြီးသွားရင်သူ့ရဲ့မာယာကဒီသွေးလွန်တုပ်ကွေးမာယာရုပ်တရက်မှာဆေးပိုင်းလဲသွားတာပေါ့နော်။ဆရာဝန်တွေစီသွားတဲ့ခါမှာတိုင်းတာတစ်ခုတည်းသူတို့ကုသမှုရပြီဆိုရင်ဆိုရုပ်တရက်ငြိမ်သွားတယ်။ငြိမ်သွားတယ်ဆိုတာခလေးကဖျားပြီကြာသွားတယ်။ပြီးတော့နည်းနည်းပြန်လန်းလာတယ်။ပြန်လန်းလာတယ်။ဒါမဲ့နောက်တရက်နှစ်ရက်မှာပဲအပူပြန်ကြီးရယ်ပြန်ဖြစ်တယ်ဒါပေမဲ့အဲ့ဒီအချိန်ကျရင်တော့အရန်အနေရှိရယ်ပေါ့နော်ဘာလဲဆိုတော့အဲ့ဒီအချိန်မှာသူကအန်လာပြီးကော်ဖီရောင်စသည်ဖြစ်ပေါ့နော်အထဲကခနာကိုယ်တွေကဒီသွေးကြောလေးတွေကိုပါထိခိုက်လာတယ်ဆိုလို့ရှိရင်အဲ့လိုကော်ဖီရောင်အန်လာတော့နောက်နှာခေါင်းသွေးရှန်တာသဖုံးသွေးယူတာစတဲ့ဒီလက္ခဏာတွေကတော့အရန်ကိုအရေးကြီးရယ်ဒါချက်ချင်း emergency နေထားကိုပြောင်းသွားပြီဆိုတော့အဲ့လိုမျိုးအချိန်ကြီးကျရင်တော့ဒါသူ့ရဲ့ဟိုချက်ချင်းကို emergency သွားရမယ့်နေထားမျိုးတွေဖြစ်လာတော့ဒီဟာလေးတွေကိုသတိထားမှာပေါ့နော်တူရင်းပြောရင်တော့နှုံးရမယ်အပူကြီးမယ်ကိုလက်နာမယ်ဒီမျက်လုံးနားတစ်ဝိုက်မှာအောင်တာတို့ကြိုက်တာတို့ဖြစ်မယ်အော်အံ့မယ်အဲဒီလက္ခဏာတွေနောက်ပြီးတော့ခန္ဓာကိုယ်မှာအကွက်လေးထားမယ်အပေါ်ပိုင်းလက်မောင်းလက်ဖြံမှာဒီ rush လေးထွက်လာတယ်ဆိုရင်တော့ဒါဒီသွေးလွန်တုပ်ကွေးနဲ့သက်ဆိုင်တဲ့လက္ခဏာတွေဖြစ်လာပြီဆိုတော့ချက်ချင်းသတိပြုရမယ်ပေါ့နော
်အိမ်တွေကျောင်းတွေရုံးတွေဆိုင်တွေမှာခြင်တွေပေါက်တာကအဓိကအဖျားဝေဒနာကိုဖြစ်စေတာလို့ကျန်းမာရေးဌာနကတတိပေးနေပြီးနိုင်ငံတော်ဟန်းကကျောင်းပေါင်း 2,300 ကျော်မှာခြင်စည်းဖြန့်တာခြင်ဥတွေမရှိအောင်ရေတွေလှဲတာဖုံးအုပ်တာစသဖြင့်စီစဉ်နေတာပ
ါကလေးရောဒီမှာမဟုတ်ဘူးလေနော်လူကြီးတွေကတော့ကျောင်းဆိုလဲကျောင်းအိမ်ဆိုလဲအိမ်ဒါတွေကိုတတိထားပြီးတော့ဖယ်ရှားစီခြင်းနဲ့နောက်ကလေးတွေကိုအိမ်ကြီးပေါင်းမရှိဘူးတော့ခြင်ခိုက်တဲ့အနေရကာကွယ်မယ်နောက်ပြီးတော့ကိုယ်ကလေးကျောင်းသွားရဆိုပြီးရှင်ဒီအခုဆိုလဲ mosquito repellent cream လေးတွေလေဒီဟိုဖက်ရှ်လေးရှိရဲခရင်လေးရှိရဲဒါလေးလိမ့်ပေးလိုက်မယ်။နောက်ကျောင်းနေမှာဆိုလို့ရှိရင်ရန်ကုန်ဒီမြောက်ကြီးမှာဆိုလဲတော်လေးလောက်ကြပါတယ်။ဒီမှာလဲလုပ်လိမ့်မယ်လို့ထင်ပါတယ်။ချင်းစည်းဖြန့်ပြီးတာ။ဟိုချင်းဒီသူတို့ project လိုက်ပေါ့။အစိုးရအကြောင်းချက်မှရေးဘာညာနေပြီးတော့ဒီချင်းချားတွေချင်းဘုံတွေရှိနေတဲ့နေရာတွေမှာဒီချင်းတွေကိုနှိမ့်နှင်းပေးတာပေါ့နော်။ပေါ့မလောင်လဲကာကွယ်ရမယ်ရှိနေတဲ့ဟာတွေကိုလဲတတ်နိုင်ဆုံးဖယ်ထုတ်ရမယ်ပေါ့။
နှစ်တစ်နှစ်ရဲ့မိုးရာသီအစာမေလာကနေစက်တင်ဘာလအတွင်းကိုသွေးလွန်တုပ်ကွေးအဖြစ်အများဆုံးကာလအဖြစ်လဲကျန်းမာရေးဆိုင်ရာတာဝန်ခံတွေကသတ်မှတ်ထားတာပါကမ္ဘာတစ်ဝှမ်းနှစ်စဉ်သွေးလွန်တုပ်ကွေးဖြစ်ပွားသူတန်း400ကျော်ရှိပြီးတန်း100လောက်ကဒီရောဂါကြောင့်ဖျားနာမှုတွေကြုံကြရပါတယ်4000လောက်ကတော့သွေးလွန်တုပ်ကွေးကြောင့်နှစ်စဉ်သေဆုံးနေကြရတယ်လို့ကျန်းမာရေးဆိုင်ရာသုတေသနပြုချက်တွေကဖော်ပြထားပါတယ်ရှင်ကျွန်မညညွန့်လွင်ပါ
ထိုင်းမှာသွေးလွန်တုပ်ကွေးအဖြစ်များလာပြီးမြန်မာတွေမှာပါဖြစ်လာတာကိုမညိုလွင်ပြောပြခဲ့တာပါ။ဖို့ဒူးညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ ဒါပေမဲ့မကြခင်မှာဥကျော်စံတာနဲ့ဒေါက်တာဇော်ဝေဆုလို့မြင်းမြန်းဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးကန်နောက်ကျမ်းမာရေးလူထုနဲ့ကျမ်းမာရေးအားကစားစတဲ့ပတ်စဉ်ကဏ္ဍတွေလာဖို့ရှိသေးတာမို့ဆက်နားဆင်ကြည့်ရှုကြပါဦးခင်ဗျာ
VOA အစီအစဉ်တွေကို Video ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabamis ဖြစ်ပါတယ
် VOA American တိုင်းရဲ့ဇွန်လ22ရက်ဗုဒ္ဓညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်မချခင်ထုတ်လွှင့်ပေးမဲ့အစီအစဉ်တွေထဲမှာတော့ဗုဒ္ဓညတိုင်းပြောပြနေကြအက်ဒီတာနဲ့ဆွေးနွေးကြမှာဥကျော်စံသာ NUG အမျိုးသားညီညွတ်ရေးအစိုးရဝန်ကြီးဒေါက်တာဇော်ဝေစိုးနဲ့မင်းမြန်ဆွေးနွေးထားတာနောက်ဒေါက်တာသန့်စော်ရဲ့လူထုနဲ့ကျန်းမာရေးနောက်ကိုရနေရဲ့အားကစားကဏ္ဍပတ်စဉ်အစီအစဉ်တွေကိုနောက်ဆက်ကြည့်ရှုရဖို့ရှိပါတယ်အခုတော့အက်ဒီတာနဲ့ဆွေးနွေးကြပါလက်ရှိအခြေအနေ NUG အမျိုးသားညီညွတ်ရေးအစိုးရဘလို့ထင်တာကိုဆွေးနွေးထားပါတယ်မြန်မာနိုင်ငံအခြေအနေဟာယူကရိန်းအခြေအနေနဲ့တူညီပေမဲ့ယူကရိန်းလိုနိုင်ငံတကာအလေးထားခံရမှုနဲ့အကူအညီမရရှိနိုင်တာဟာယူကရိန်းမှာလို့ထက်မြက်တဲ့ခေါင်းဆောင်မှုမျိုးလစ်ဟာနေတာဖြစ်တဲ့ဆိုတဲ့သုံးသက်သူတချို့ရဲ့ဝေဖန်ချက်ကို NUG ဘက်ကဘလို့တုံ့ပြန်ထားပါလဲဒီကိစ္စနဲ့အတူလက်ရှိအခြေအနေနဲ့အလားအလာတွေနဲ့ပတ်သက်ပြီး NUG ထိပ်တန်းခေါင်းဆောင်တူဖြစ်သူဒေါက်တာဇော်ဝေစုကိုဦးကျော်စံသားကမေးမြန်းဆွေးနွေးထားပါလဲခင်ဗျာ
ဆရာတို့ရဲ့လှုပ်ရှားမှုပေါ့လေဒီဒီမိုကရေစီလူလားတွေကထောက်ခံသူတွေအများပြားပြည်တွင်းမှာလည်းပဲအများပြားထောက်ခံမှုတွေရှိရဆိုရလို့သင်တို့သတင်းတွေသိရပါတယ်ဆိုတော့ဒီထောက်ခံမှုတွေနဲ့ပတ်သက်လို့ဆရာတို့ဘလောက်အားရကျေနပ်မှုရှိပါလဲဓာတ်ထက်များပို့ပြီးတော့ပြည်တွင်းအနေနဲ့ပြောရင်ထောက်ခံမှုလူသေးသလားအဲ့ဒီမှာများဟို68တုန်းကဒေါက်တာမောင်မောင်ပြောဆိုတော့မကြားသေးတဲ့အသံတွေလည်းပဲရှိနေသေးတယ်ဆိုတော့အဲ့လိုများဆရာပြောချင်ပါသေးလားဆရာ
ဟုတ်ကဲ့ပါဟိုဒီတော့ကျွန်တော်ထင်ပါတယ်ဒီကျွန်တော်တို့ရဲ့ဒီနေ့တော်လိုင်းရေးကတော့အဲတကယ်အတ္တမနဲ့ဓမ္မဖြစ်တဲ့အတွက်တော့လူတိုင်းလူတိုင်းဒါကဟိုနားလေသိရှိပါတယ်ဒါနဲ့ပတ်သက်ပြီးအဲဒါသုံးသပ်နိုင်တယ်စဉ်းစားနိုင်တယ်တွေးခေါ်နိုင်တယ်လူတိုင်းကတော့ဒါဓမ္မဘက်မှာရှိကြတာဖြစ်တဲ့အတွက်ဒီနေ့တော်လိုင်းရေးကျွန်တော်တော့အားလဲရပါတယ်အားလည်းရှိပါတယ်ဆရာတို့အားလုံးသိပြီးသားဖြစ်တဲ့အတိုင်းပဲကျွန်တော်တို့တွေစိုးရိမ်နေတယ်ပေါ့နော်အာကြာလာရင်များယော့သွားမလားဆိုတာကျွန်တော်တော့မယော့တဲ့အပြင်ပိုတိုးလာတယ်တို့တော့ခံစားရပါတယ
်ဟုတ်ကဲ့ဆိုတော့နိုင်ငံတကာအနေနဲ့ကြည့်မယ်ဆိုရင်ဟောဆရာနိုင်ငံတကာနဲ့ပတ်သက်ပြီးတော့ထိုင်းကသူတို့ရဲ့ဒီကြားတွေ့ဆုံဆွေးနွေးမှုတွေလုပ်တယ်ဒီကိစ္စကိုတော့ဆရာတို့ဘက်ကလည်းကန့်ကွက်တယ်အရှင်လည်းပဲသိပြီးတော့သဘောမတူတာတွေ့ရပါတယ်ဆိုတော့အဲ့ဒီထိုင်းနိုင်ငံရဲ့ဒီကြားလိုရက်ကိုတော့သိပြီးတော့လက်ခံရမှာမဟုတ်ဘူး။ဒါပေမဲ့အာဆီယံကဘယ်လောက်ကျေနပ်မှုရှိပါလဲအာဆီယံလက်ကူ
။ဟိုတကယ်တော့အမရဘူးပေါ့ဆရာ။တကယ်တော့ဟိုနိုင်ငံတကာအနေနဲ့ကအခုလိုမျိုးပေါ့နော်ကျွန်တော်တို့ကိုဟိုခဏဟာလည်းပဲဆက်ရတယ်။တကယ်တော့ဒီအမှန်တရားဘက်မှာရက်တည်ပြီးတော့ဒီခေတ်ပို့ပြီးတော့တကယ်တော့ဟိုထိန်းကျောင်းမှုတွေပါပါတင်တာပေါ့နော်။ဟိုအခုလိုမျိုးကုလသမဂ္ဂတို့အာဆီယံတို့ဒီနိုင်ငံတကာကဒီကျွန်တော်တို့ပြည်သူတွေနဲ့အတူတူပေါ့လေအခုလိုဒီမိုကရေစီ transition မှာရက်တည်ပေးတယ်ဆိုတာအပြင်တကယ်တော့ဒါတွေကိုစောစောကတစ်ဖက်ကမတရားလုပ်နေတဲ့သူတွေအတွက်တရားမျှတမှုရအောင်တရားသဖြင့်အမှန်တော့ဒါကိုထိန်းချုပ်မှုပါပါတင်တာပေါ့နော်ဆိုတော့ဒါတွေမပါတာကိုတော့ကျွန်တော်အားမရဘူးဒါပေမဲ့လည်းအာဆီယံအနေနဲ့အခုဟိုအာဆီယံ chair တို့ပါတို့ဟိုထိတွေ့မှုတွေရှိနေတာတွေကျွန်တော်တို့ ਨੇ ချိတ်ဆက်မှုတွေရှိနေတာတွေအားလုံးਨੇဆက်ဆံပြီးဆောင်ရွက်နေတာတွေအတွက်တော့ကျွန်တော်ကျေးဇူးတင်ပါတယ်ဒါပေမဲ့ဒီထက်ပိုပြီးပွင့်လင်းမြင်သာပြီးဒီထက်ပိုပြီးထိရောက်တဲ့ဟာတော့ကျွန်တော်တို့ဖြစ်စေတင်ပါတယ်ဟိုထိုင်းလိုမျိုးဖြစ်လာတာတို့ဟို 1.5 တို့ပါတို့ကတော့ကျွန်တော်တို့ဒါကဟိုပြည်သူတွေ ਨੇ နောက်တကယ်တမ်းခုနလူသားတွေ ਨੇ စန့်ညင်မှုတွေဖြစ်နေတာပေါ့နော်ဒါအတွက်တော့ကျွန်တော်တို့အားမရပါဘူ
းဟုတ်ကဲ့ဆိုတော့ဒါအာဆီယံပေါ့လေကုလသမဂ္ဂအပါအဝင်ဒီအနောက်နိုင်ငံတွေဒီဘက်က community international community တစ်ခုလုံးဆိုရပါဘူးသူတို့ရဲ့ပံ့ပိုးမှုထောက်ခံမှုကရောဘယ်လောက်အားရစရာကောင်းပါလဲ
အဲဒါလည်းအတူတူပါပဲကျွန်တော်တဖြည်းဖြည်းချင်းတော့ကျွန်တော်တို့ခန်းစားချက်ပေါ့လေအထူးသဖြင့်ကျွန်တော်တို့ပညာရေးကျန်းမာရေးနဲ့ပတ်သက်ပြီးခန်းစားချက်တွေရဆိုရင်တော့တဖြည်းဖြည်းချင်းတော့သူတို့ကျွန်တော်တို့ကိုနားလည်လာတယ်လို့ကျွန်တော်မြင်တယ် ซารุงอ่ะส่วนใหญ่ตนเราดีอกุญญีย้าผู้เนี่ยตรุเนี่ยเอ็งเกจลงผู้ซื้อหนี้ผู้တော့อตอจูซาแกอ่ะอะคือတော့ตรุฤดิเนี่ยตนเราซื้อหนี้ดิซื้อหนี้ပြီးတော့คุณน่ะလို့ပြန်လင်းမြင်သွားတာတချို့စပြီးထိတွေ့လာတာတွေရှိတယ်အပြင်အခုအညီတွေစရလာတယ်ဘောเนาะအဲဒါမှမဟုတ်လေခုနကကျွန်တော်ပြောလို့ပဲဟိုမတရားသဖြင့်လုပ်နေတဲ့အခုလိုမျိုးရက်ဆက် ยุคมาจันจันดันเนี่ยหลูดิโกคุณน่ะหลูอุบัติยะနိုင်ငံတကာဥပဒေยะနိုင်ငံတကာရဲ့အဖွဲ့အစည်းတွေရဲ့စီမင်းစည်းကမ်းတွေရာအရေးယူဖို့အဆင့်အထိတော့မရှိသေးတာတော့ကျွန်တော်တို့အတွက်တော့အားမရဘူးပေါ့နော်ဒါပေမဲ့ဟိုစပြီးအန်ဂေ့ချ်ဖြစ်လာတယ်အခုလိုမျိုးဟိုအခုအညီတွေဟိုစပြီးပေးဖို့လိုအပ်တယ်စပြီးပေးလာတယ်ဆိုတာတွေအတွက်တော့ကြိုးစားပါတယ်ဟုတ်ကဲ့ဆိုတော့မပြောမဖြစ်တဲ့နိုင်ငံတော့တရုတ ဟုတ်ကဲ့ဒါဆိုစားချင်တဲ့သဘောနဲ့လေးတန်းပြနေတာတော့တွေ့ပါတယ်တကယ်တော့သူတို့အဲ့လိုလုပ်ပါလားဆရာတို့ဘက်ကတူပကချင်းကမှုရှိပါလားအဲဒါကတော့အမှန်တော့ကျွန်တော်တို့ NUG အနေနဲ့ဒါဒေါ်စင်မအောင်တို့ကျွန်တော်တို့ဒီဘက်ကဟိုအစိုးရအဖွဲ့အနေနဲ့ပြောခဲ့တာလည်းရှိတယ်ကျွန်တော်တို့အားလုံးနဲ့ဟိုချိတ်ဆက်ပြီးတော့အားလုံးနဲ့ကျွန်တော်တို့ထိတွေ့ပြီးတော့အားလုံးနဲ့ဆက်သွယ်ပြီးတော့ဆောင်ရွက်ပါတယ် အဲ့တော့အားလုံးဆိုတာဒီတရုတ်ကိုလည်းဆက်သွယ်ပြီးဆောင်ရွက်တာပဲအိန္ဒိယနိုင်ငံဒီအကုန်လုံးကိုလည်းဆက်သွယ်ပြီးဆောင်ရွက်တာဖြစ်တဲ့အတွက်ဆက်သွယ်ရေးလမ်းကြောင်းတွေကတော့ရှိနေပါအဲဒါပေမဲ့စောစောကပြောလို့ပေါ့နော်အဲကျွန်တော်တို့နိုင်ငံရဲ့အနေအထားအရကလည်းတကယ်ကိုဒီပထဝီအနေအထားအရကခက်ခဲတွေအများကြီးဖြစ်တာပေါ့နော်ဆိုတော့ကျွန်တော်တို့ကတကယ်တော့ဟိုအိန္ဒိယနိုင်ငံအနေနဲ့လည်းအဆင် ကျွန်တော်တို့ဒီတရုတ်ကအမေရိကန်ကအခုကျွန်တော်တို့နောက်ဆုံးဖြစ်ပေါ်နေတဲ့ဟာတွေအတွက်ကျွန်တော်တို့ကတော့ဟိုကြိုးစိုးတယ်ပေါ့နော်။ဘာလို့ဆိုတော့ဒီအမေရိကန်နဲ့တရုတ်နဲ့အခုစပြီးတွေ့ပြီးတော့သူတို့နိုင်ငံရေးဝန်ကြီးတွေဆွေးနွေးကြတယ်။အဲခုနနိုင်ငံခေါင်းဆောင်တွေသူတို့တွေ့ကြမယ်ဆိုတာဟာကျွန်တော်တို့ကောင်းတယ်လို့ကျွန်တော်တော့အိနာနေချင်းနိုင်ငံ
တခုအနေနဲ့ရောဒီမိုကရေစီကိုတောင်းနေတဲ့နိုင်ငံတခုအနေနဲ့ရောကျွန်တော်အဲ့အဖွဲ့အစည်းတွေကလူတွေအနေနဲ့ကျွန်တော်မြင်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်။ဟုတ်ကဲ့။နောက်တစ်ခုကဆရာတို့တော်လှန်ရေးအင်အားစုတွေကိုပြန်ပြီးဆင်းစစ်မယ်ဆိုရင်ဘောလေကိုကကိုရိုဘက်ကဘာများပို့ပြီးတော့တိုးလို့ရင်ကောင်းမလဲဒီတော်လှန်ရေးပုံမထရောက်လာအောင်အတွက်ပြည်သူတွေအတွက်ပြည်တွင်းအတွက်ကနိုင်ငံတော်ဆက်
ကာလတော်လိုင်းရေးအစိုးရပါပဲဆရာတော်လိုင်းရေးအစိုးရတကယ်တော့ဟိုပြည်သူတွေကရှေ့ရသွားတာပါဆရာကျွန်တော်တို့လည်းအမြဲတမ်းပြောပါတယ်ပြည်သူတွေရဲ့စံတာပြည်သူတွေကဒီတော်လိုင်းရေးကိုဥဆောင်တာဖြစ်တယ်အလားတူပဲတိုင်းရင်းသားအဖွဲ့အစည်းတွေနဲ့အတူတူပေါ့နော်ကျွန်တော်တို့ကပြည်သူတွေရဲ့ဥဆောင်မှုလိုက်ပြီးကောင်တယ်ဖော်ရတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အမြဲတမ်းတုံ့တက်တယ်အမြဲတမ်းလည်း เออเดี๋ยวมันนี่อ่ะพี่เกเรกิสาเรคุปชิบเจนี่เรกิสาเรพี่เอาเลยกิสาเรมีเรื่องต้องตัดไปแล้วตัวนั้นรู้ดาวตัวนั้นรู้สุยานี่เนี่ยตัวนั้นรู้ดีต่อแล้วยี่กาลามาลูกเต็นลูกไทยดาวเฉยมีเออไทม์ลีเล็บเสียไหมเด็กเอ๋กูมันกางเลยตัวนั้นรู้จูซาบีโร่สองยันนี่บ้าถ้าจะเอาเลยไปสารุอาเมียอะไรกิสาเรตัวนั้นรู้เลยอาเมียอะไรด้วยถ้าเรียกกางซงพี่เอาผิวเปลี่ยนพี่เอาเลยบีต่อแล้วยี่กูเสียชีวิตตัวนั้นรู้ตัวนี้บ้าเ Jordan Pinsin Ame Hari, Le Pinsin Bidwani, Lu, Udunan in Italian Dali, respond to him.
Okay, Yavasia. Now to who can not maybe see Arau Lekuga with me, Yazi. Nanga Razunga do two are Nimananga, Tolanine Pasebio, Nangaraga, you bring out. น่ะตะๆจ๊อๆทุกข์อ่ะบิมุไม่ซื้อซะอาชีพนี้ไม่ดูอ่ะอูชาตนเราน่าเลยว่าแต่แม้สรุปแท้ปีเปล่าเฉยมาบาวเรสัญญาซะก้องส่งหมู่ยีจีนใส่กว่าเลยโหลเผอจะว่าเลยตรัสว่าเสียก็เบลุ่นั้นชิมอยู่ว่าเลยสรุปยูเครนแกก้องส่งหมู่เนี่ยเสียรู้ดีเบิกก็ญาติๆตนหันยีอินอาซวยก้องส่งหมู่เบลุ่มีมาเลยปูพี่รอทีเดียวเพียงบาไม่รู้ตื่นเลยโหลสิ้นซ้ํามีอ่ะสิว่าล่ะ
ဟိုဒါကတော့ဗောလေဟိုကျွန်တော်ဝေဖန်တာတွေလည်းဟိုကျူးစုပါတယ်ကျွန်တော်တို့အဟိုလေဟိုဒါတကယ်တော့ဟိုခေါင်းဆောင်မှုအနေနဲ့ဆိုရင်ကျွန်တော်ထင်တယ်ကျွန်တော်တို့နိုင်ငံကတူတယောက်ချင်းရဲ့ခေါင်းဆောင်မှုနဲ့သွားလို့ရတဲ့နိုင်ငံမဟုတ်တော့ပါဘူးဆရာကျွန်တော်တို့ကစူပေါင်းခေါင်းဆောင်မှုဆိုတာကျွန်တော်တို့ဖက်ဒရယ်ကျွန်တော်တို့မှာက diversity yangu cimar eh nengan tu. Oh, 135 300 dialects tu betul ada diversity. Ailo diversity sih ni deh nengan mah. Supang kongsong mugu dah uzabiya mah piye bah. Tahu jen tiaw cie kongsong mune jono lu nengan. Dah jono ye dua pon lah sih, no. Oh, tuah deh ni lu jono lu ramai ni no. Kuha jono lah supang kongsong mune tuah ni deh. Alam ni. เทคโนโลยีอะไรจะโน้ตเชื่อเลยยารอนี่สิ่งนี้ได้ที่อารมณ์ป่าวเองสื่อนี่ก้องสองปีตัวนี้รอโอ้คอนเซนแซสชัดอ่ะสุดนี่นี่รอนี่ละกันเนาะถ้าพี่แม่เดียร์ฮะเด็กเก่งกูเนี่ยป้องคนเสียจูจ้าเกเรตั้งปีตะคุดอ่ะพี่ก็รอเอลูเวชาดินเนี่ยลูกจะโน้ตเชื่อมาเลย
โอเคแล้วก็เสียสุดอ่ะเดี๋ยวตั้งยินดาดูมิวสิกดีเย่ฮะเลยว่าสิ่งเยี่ยงกี่ลูกเชื่อมาเลยดูมิวสิกเย่เนี่ยดันดูบ้าไปตะคุมเสียงตะคุมยานนั่นเอง
dah tu, kini dah tak boleh minat ini azu tu ye. Bukan pawai mu awal di ni, kama dah terbang tu siye. Pian najun tu mu pinen letu sange nija bilu mian tema dala. Alu mian mahu debu sini, bawa mian teruk pun lu dia tema le siaru baga.
Pemu biru ada CEO mi pemu biru tu nara pun leh mi pemu biru yang cimu ni ya boleh cuci ni le ya ni le ya ni baris ya pule ya la lima lule yang cimu baris, tapi pemu biru tu nara tu dia ni dia pianlah nala mu trust dia lo si sial le lu ni umma baris ya, thamah dah lih tu nara nengah amya biasa lo fee tua meru kue tua meru ni macam ni deh abian, tu nara alam tua jenah. Federal Democracy ni yang aku yau melu jono mina aje. Dikira siapa tanya na kau esir ni le, tiga aga pido bahwe. Jono lu beru apa pido ye sandaga. Alon tanya na pido dia ko, pidoin piba pido dia ko, alon ye sandaga. Dikira Federal Senate Democracy ni yang asiku, cichen ni lah apa dia tu. Jono temar eh kau esir ma adihau tu ipe pido ro. จนเราส่งเพื่อนเลยมันไม่เต็มแต่จนเราที่ทำจนเรารู้เรื่องฮะดูรู้สูสีนิยมอยู่แล้วกูตัวเจนเนี่ยยิ้มมันเจ้ากูอาลงตัวเจนเนี่ยยิ้มมันเจ้ากูดูรู้ตัวนี่รับเสด็จด้วยแต่จนเราอยากสีลงนิยมมือรีไปอยู่รีน่าเลยมือรีปูปูปูอาการลามะอาการนี่เลยลูกจนเราไม่
Federal Democracy Senate Supang Kongsang Bawe, Nemanenge, Lashi, Chene, Lala, Rune, Patsapi, NUG, Mutan, Soya, Titan Kongsang, Tau, Chitu, Tata, Soy, Sugo, Ujo, Sandaga, Sunim, Mangarawa, the Senegan to Diavango, not a bad editor, Senegan, Sizema, Sabiro, Samuel, Nasin, Chishuama, Machagimale, Vue, American Tanya, Polunia, Season, Lavo, Shitiramo, San Nasin, Chishu, Javang. มาดีจามีอามุรีพี่พี่เอาเลยรีมีอะไรก็ว่าจีมาจันนรุจ้าดลูมีนดลูพี่มาลาเรก้าแมนดีอาโกชาพุยจ้าอย่าวาเลยแต่เรื่องกูจะไปอันที่สามเวจ้าตีลายายยงจีมุรีกูเลลลูลายาดารุชีวาเลยอาจจะได้กาลารีมาจันนรุเอ็มจุยยองลินจุยผู้ก้าวเนี่ยมันนับพันรุกูตั้งจ้ามีดารุก้า เรื่องลูกคุยกับหมอมูดีนี่ว่าเลยจันนรูวิวเอก้าอันนี้จ้างงานในเรื่องนี้กูเต็มสับปีนี่ว่าเลยทว่าจีเน่ใช้สับปีบีอแมนดี้อาโก้สังเจนปีนี่ว่าเลยวิวเอเมริกันต่างกับเรื่องมันนี่กูแบบบางส่วนก็เต็มเปียปีนี่ว่าเลยเขม่า
Few Americans and Solana set the year, Purunia, Persian Canarigo set Jobjani Rava. A good or a person, Ludune, Jamai, Canava. Tidabato, Siju, Mapchekin, Tinju, three, Pire, Sisi, Jet, Ganganandri, Jango, Nasin, Chishuamava. Siju, Pilla, Nanji, Shire, T, Achu, three, Pekalama. Thirin, the Cha, Pomanago, Sisibi, Tushiare, Ganganandrigo, Nalayin. Siju, the Keran, Pimala, or Jutin, Kagwe, Tendemi, Netai, Nine, Lu, Jamai, Pina, Shinuga, Suvare, Lurune, Jamai, Sizema, Tata, Tenso, Piopia, Tarago, Dawaji, Nasin, Jishu, Java, or Kamia.
Tamalu Yama, Siju Yama, Shibulu, Pelutam, Badale.
စီရောကရှိမရှိတိုင်းတာစစ်ဆေးတဲ့နီးလန်းတွေထဲမှာစီရောကမရှိတဲ့တမန်လူတယောက်မှရှိတဲ့နဲ့ဂိန်းကနန်တန်မှုတွေအကြောင်းကိုတမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်တမန်လူတယောက်ကတော့ဒါဆိုရင်ခုနဆရာတို့ပြောခဲ့တဲ့ HbA1c နဲ့ blood sugar လို့ခေါ်တဲ့သွေးချိုတာဘယ်လောက်ရှိသလဲပေါ့အဲ့တော့တမန်လူတယောက်ကတော့ HbA1c က 9.8 ရာခိုင်နှုန်းနဲ့နည်းပါတယ်တဲ့နော်အစာမစားမီစီချိုပမာဏသည်100မီလီဂရမ်ထက်နည်းပါတယ်အစာစားပြီး2နာရီသို့မဟုတ်ဘဲချင်းဖောက်စစ်မယ်ဆိုရင်140မီလီဂရမ်ထက်နည်းပါတယ်တဲ့
စီချိုချုပ်ကရှိမရှိဆိုတာကိုလည်းဒီစစ်ဆေးမှုနည်းလမ်းတွေနဲ့ပဲအဓိကတိုင်တာဆုံးဖြတ်တာပါ HbA1c နဲ့ blood glucose တန်ဖိုးတွေဘယ်လောက်ထိရောက်သွားရင်စီချိုချုပ်ကလို့သတ်မှတ်တယ်ဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်စီချိုယောဂရှိမရှိဆိုတာဘယ်ပေါ်မူတည်ပြီးသတ်မှတ်လဲဆိုရင်အဓိကအပြင်သွေးစစ်ဆေးခြင်းနှစ်ခုနဲ့သတ်မှတ်ပါတယ်ဥပမာ HbA1c လို့ခေါ်တဲ့စစ်ဆေးခြင်းဟာ 6.5 ရာခိုင်နှုန်းနဲ့များနေစီချိုလို့သတ်မှတ်ပါတယ်အစာမစားမီမှာ126မီလီဂရမ်ထက်များနေစီချိုလို့သတ်မှတ်ပါတယ်အစာစားပြီး2နာရီကြာသို့မဟုတ်ဘဲချိန်တိုင်းတိုင်း200မီလီဂရမ်ကျော်နေစီချိုယောဂရှိတယ်လို့သတ်မှတ်ပါတယ်အဲ့တော့ဒီကဏ္ဍနေနဲ့ဆရာတို့ကစီချိုယောဂလူတွေကသတ်မှတ်ထားတာပ
ါစီချိုယောဂမရှိဘူးလို့သတ်မှတ်တဲ့တန်ဖိုးတွေနဲ့စီချိုယောဂရှိတယ်လို့သတ်မှတ်တဲ့ကဏ္ဍတန်ဖိုးတွေကြားထဲမှာလွတ်နေတဲ့ကဏ္ဍတန်ဖိုးတွေရှိနေတာကိုလည်းတွေ့ရပါတယ်စီချိုယောဂရှိခြင်းနဲ့မရှိခြင်းကြားထဲကလွတ်နေတဲ့ခဏတန်မှုတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ။အဲ့
တော့ဆရာတို့ကခဏန်းလေးကိုပဲပြန်ကြည့်မယ်ဆိုရင်ဂျားထဲမှာလွတ်နေတာလေးရှိတယ်။ဥပမာ HbA1c ဆိုရင်တာမန်လူသည်9.8ထက်နည်းတယ်။6.5ထက်များရင်စီချိုလိုသတ်မှတ်တယ်။ဒါဆိုရင်9.8နဲ့6.5ထဲမှာရောက်နေဘယ်လိုပြောမလဲပေါ့။အဲ့လိုပဲအစာမစားမီဒီစီချိုတက်ပြီး100မီလီဂရမ်နဲ့နည်းရင်တာမန်လူ126မီလီဂရမ်နဲ့များရင်စီချိုဒါဆိုရင်အစာမစားမီစစ်လိုက်လို့100နဲ့126ကြားထဲမှာဆိုရင်ဘယ်လိုခေါ်မလဲပေါ့အဲ့လိုပဲအစာစားပြီးရင်တာမန်လူဒီ140မီလီဂရမ်အောက်စီချိုဒီ200မီလီဂရမ်ထက်ဒါဆိုဒီက40မီလီဂရမ်နဲ့200မီလီဂရမ်ကြားထဲမှာဆိုရင်ဘယ်လိုပြောမလဲပေါ့နော်ဆိုတော့အဲ့ဒီလိုကြားထဲမှာလွတ်နေတဲ့ကာလတွေမှာရှိနေရင်တော့ဆရာတို့ကစီချိုအချိုကာလလို့သတ်မှတ်တယ်လူရစီချိုအချိုကာလကိုသိမသိဘူးစီချိုမဖြစ်သေးဘူး6.3ရလဲစီချိုမဖြစ်သေးဘူးပဲပေါ့နော်အစာမစားမီစစ်လိုက်လို့130လဲစီချိုမဟုတ်သေးဘူးစီချိုက125မှာဒါပေမဲ့သူဒီတာမန်လူမဟုတ်တော့ဘူးเนาะဒါဒီခါဘာလို့ဆိုလိုချင်တာလဲဆိုတော့မိမိရဲ့ခန္ဓာကိုယ်ထဲမှာအချိုဓာတ်ကိုတာမန်လူလိုထိမ့်သိမ့်မှုမလုပ်နိုင်တော့ဘူးတဲ့အဲ့လိုတာမန်လူထိမ့်သိမ့်မှုလို့မလုပ်နိုင်တာကိုပဲဆရာတို့ကစီချိုလို့သတ်မှတ်တာတဲ့ဒါကြောင့်စီချိုအချိုကာလပဲဖြစ်ဖြစ်စီချိုပဲဖြစ်ဖြစ်တာမန်ထက်မြင့်နေပြီဆိုရင်မိမိရဲ့ခန္ဓာကိုယ်ထဲမှာအချိုဓာတ်ထိမ့်သိမ့်မှုမှာအခက်အခဲအဟန့်ဒါအနောက်ဆက်တွေဖြစ်နေပြီကိုယ့်ရဲ့သွေးကြောပိုင်းဆိုင်ရာတွေမှာထိခိုက်နေပြီစီချိုရဲ့နောက်ဆက်တွဲပြဿနာတွေဒီစီချိုအချိုကာလမှာလေဖြစ်နိုင်တယ်ဆိုတဲ့တွေးရှိချက်တွေလည်းရှိလာပြီးဖြစ်တဲ့အတွက်ကြောင့်ကိုယ့်ရဲ့သွေးချိုတက်သည့်တာမန်ထက်မြင့်နေစီချိုလို့မခေါ်သေးဘူးဆိုပေမဲ့လည်းစီချိုအချိုကာလရောက်နေပြီဆိုပြီးတော့ပြည်သူလူထုနဲ့သိဖို့လိုပါတယ်အဲ့ဒီကာလတွေကစပြီးတော့စီချိုတက်ကိုထိမ့်သိမ့်မယ်စနစ်တကျကုသမယ်ဆိုရင်စီချိုတတ်မှတ်တဲ့ဘောင်းရောက်လာမှာမဟုတ်ဘဲနဲ့သူ့ရဲ့နောက်ဆက်တွဲဝေဒနာတွေကိုလည်းကင်းဝေးသွားမှာဖြစ်ပါတယ
်ဒီစီချိုအချိုကာလအတွင်းမှာအနေထိုင်စားသောက်ဆင်ခြင်လိုက်မယ်ဆိုရင်သွေးရင်းတကြားတဲ့တန်ဖိုးတွေရောကြသွားပြီးစီချိုယောဂမရှိတဲ့တမလူတယောက်အခြေအနေကိုရောက်ရှိသွားဖို့အခွင့်အရေးရှိနေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရတယ်
။ဒါကြောင့်ဒီနေရာမှာကျွန်တော်အဓိကထားပြောလိုတာကစီချိုမဟုတ်သေးတော့လဲစီချိုအချိုကာလဆိုတဲ့အခြေအနေတရားရှိပါတယ်။ဒီအခြေအနေမှာကိုကကိုယ့်ရဲ့အလေးချိန်ကိုလျှော့ချမယ်။နောက်တစ်ခါအစီအချိုစောင့်လိုက်မယ်ဆိုရင်မူလတမန်လူကဲ့သို့ပဲအချိုဓာတ်တွေပြန်ဖြစ်သွားမှာဖြစ်ပါတယ်။အဲ့တော့မူလကဲ့သို့ပြန်ဖြစ်သွားသည်စီချိုယောဂပျောက်သွားတာမဟုတ်ပါဘူး။သူဒီအဲ့ဒီအချိန်မှာအချိုလေးပြန်စားမယ်ဆိုရင်စီချိုပြန်ဖြစ်လာမှာပါပဲ။เนาะအဲ့တော့ဆရာတို့အနေနဲ့စီချိုယောဂဖြစ်ချင်းပျောက်ချင်းကိုမပြောဘူး။စီချိုဓာတ်ကိုထိမ့်သိမ့်နိုင်ရင်ရှိမရှိကိုပဲပြောတာ။ကိုယ်ဒီမထိမ့်နိုင်တော့ဘူးဆိုစားရင်တက်မှာပဲဖြစ်ပါတယ်တဲ့။เนาะဆိုတော့အဲ့ဒီကာလလေးတစ်ခုကိုသိရှိပြီးတော့ကိုယ်ဒီစနစ်ကြတိုင်ပင်ကုသမှုခံယူမယ်ဆိုရင်စီချိုယောဂလည်းမဖြစ်ဘူး။စီချိုရဲ့နောက်ဆက်တွဲတွေကိုလည်းကာကွယ်ရအောင်မှာဖြစ်ပါတယ
်။စီချိုယောဂရှိခြင်းနဲ့မရှိခြင်းကြားရက်ကငိန်းကနန်တန်မှုတွေအကြောင်းကိုသိရှိစေဖို့နဲ့စီချိုအချိုကာလအတွင်းမှာရောက်ရှိနေမယ်ဆိုရင်လည်းတမန်ချင်းနေရောက်အောင်လွယ်တကူလှုပ်ဆောင်လို့ရတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ဆရာတော
်စီချိုယောဂတကယ်မဖြစ်ခင်ဖြစ်လာနိုင်တာကိုတင်ကြိုသတိပေးတဲ့ဆေးစစ်ချက်အကြောင်းဒေါက်တာသန့်စောလူထုနဲ့ဂျမိုင်းကဏ္ဍမှာရှင်းအောင်ရှင်းပြခဲ့တာပါအခုတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍကိုအနာယူရင်နောက်ဆင်ကြည့်ရှုအောင်ပါ American Open ကောက်တီးပြိုင်ပွဲမှာတော့ American က Wyndham Clark အနိုင်ရလိုက်ပြီးပထမဆုံးမေဂျာဖလားကိုရသွားခဲ့ပါတယ် Brazil အသင်းကတော့ ဥရောပရဲ့ထိတ်တန့်နည်းပြတရားကိုရှင်းနေမှာနည်းပြခံဖို့သဘောတူညီမှုရထားပြီးလို့ပရာဇီအကစားရုပ်သံလိုက်တစ်ခုကနေကြေညာလိုက်ပါတယ်ဒီလိုတစ်ပတ်အတွင်းသတင်းတွေကိုကိုရနိုင်စူးစီးတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါကျွန်တော်ရနိုင်ပါ VOE ရဲ့တပတ်တွင်းအောက်စားသတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အမေရိကန်မှာကျင်းပတဲ့ US Open ဂေါက်စီးပွဲမှာတော့ American က Wyndham Clark ကနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ် American Open ဂေါက်စီးပွဲပွဲကြီးတဲ့သတင်းဘက်ကကစားခဲ့ကြတာဖြစ်ပြီးတော့ American က Wyndham Clark ကစုစုပေါင်းတစ်ချက်290ရိုက်ပြီးတော့မြောက်အိုင်လန်ကနာမည်ကြီး Rory McIlroy ထက်တစ်ချက်အသာနဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်ဒါအထူးအတွက်တော့ပထမဆုံး Major စုဖလားလည်းဖြစ်ပါတယ်ဒီဘက်မှာကမ္ဘာစင်ဒစ်ကော်တီရှက်ဖလာကတမတ်ရိုက်ချက်တဲ့ခုနှစ်ချက်ရှော့ရိုက်ပြီးတတိယပဲရခဲ့ပြီးတော့တတိယနေ့ထိရှေ့ကနေပူတွဲဦးဆောင်နေခဲ့တဲ့ရီဂီဖောက်လာကတော့နောက်ဆုံးနေ့မှာအမားတွေများပြီးတော့အဆင့်5ပဲပူတွဲရခဲ့ပါတယ်။မက်ကလရိုင်းဟာဒီပွဲမှာလည်းချန်ပီယံဆုနဲ့လွဲသွားတာကြောင့်အခုဆိုရင်သူဟာမေဂျာဖလားပြိုင်ပွဲတွေကိုအနိုင်မရတာဟာ၉နှစ်ရှိသွားခဲ့ပြီဖြစ်ပါတယ်။ဝင်းနမ်ကလော့အတွက်တော့ဒီပွဲမှာချန်ပီယံဖြစ်သွားတဲ့အတွက်စုချင်းငွေဖြစ်တဲ့အမေရိကန်ဒေါ်လာ 3.6 သန်းကိုလည်းရရှိသွားခဲ့ပါတယ်ခင်ဗျာ။ချိန်ထဲမှာပဲဂေါက်ဒီပြိုင်ပွဲတွေဘက်ကနောက်ထပ်သတင်းတစ်ခုကတော့အခုလောမှာဂေါက်ဒီလောကမှာအကြီးအကျယ်ကြက်ရိုက်နေတဲ့ PJ ဂေါက်ဒီပြိုင်ပွဲနဲ့ LIV Live ဂေါက်ဒီပြိုင်ပွဲတွေပေါင်းတဲ့ကိစ္စဖြစ်ပါတယ်။ American က PJ ဂေါက်ဒီပြိုင်ပွဲကိုဆော်ရီယာရိုဗျာကကြောတော့နောက်ခံပေးထားတဲ့ Live ဂေါက်ဒီပြိုင်ပွဲတွေနဲ့ပူးပေါင်းမဲ့အစည်းအဝေးဟာတရားသဖြင့်ရှင်ပြိုင်မှုဆိုင်ရာစီးပွားရေးကျင့်ဝတ်ဥပဒေတွေကိုချိုးဖောက်ခြင်းရှိမရှိဆိုတာကို American တရားရေးဌာနကစစ်ဆေးဖို့ပြင်ဆင်နေပါတယ်။American PGA Tour ရဲ့ဥရောပ DP World Tour ရဲ့ကို Saudi Arabia က Live Golf ဒီပြိုင်ပွဲနဲ့တပေါင်းတစည်းတည်းထားဖို့သဘောတူလိုက်တဲ့အကြောင်းကြေညာချက်ထွက်လာတဲ့အတွက်အခုလိုစုံစမ်းစစ်ဆေးမဲ့အကြောင်းတရားရေးဘက်ကပြောတာကို The Wall Street Journal မှာရေးထားပါတယ်။ဒီလိုပေါင်းစည်းတဲ့ကိစ္စကိုထက်လွတ်တော်အမတ် Elizabeth Warren နဲ့ Ron Wyden အဖွဲ့ American ထက်လွတ်တော်အမတ်တွေကကန့်ကွက်ခဲ့ပြီးတော့ American ရှေ့နေချုပ် Merrick Garland ကိုစုံစမ်းစစ်ဆေးဖို့တောင်းဆိုခဲ့ကြပါတယ်။မေဂန်ပြည်တော်စုနဲ့ဥရောပကဂေါက်တီးပြိုင်ပွဲတွေနဲ့ပေါင်းစည်းခွင့်ပေးလိုက်တာဟာလူခွေချိုးဖောက်မှုတွေကြောင့်နာမည်ပြတ်နေတဲ့ဆော်ဒီအာရေဗျနိုင်ငံကိုသူတိုက်ခါပြန်ဆဲဖို့ခွင့်ရေးပေးလိုက်တာဆိုပြီးတော့လဲဝေဖန်နေကြပါတယ်။2022ခုနှစ်ကစတင်ခဲ့တဲ့ဆော်ဒီအာရေဗျလစ်ဂေါက်တီးပြိုင်ပွဲတွေဟာပြိုင်ပွဲဝင်ဂေါက်တီးသမားအတိုင်းကိုငွေကြေးအမြောက်များပုံပေးပြီးတော့နာမည်ကြီးကစားသမားတွေကိုတခြားနေရာတွေမှာမပြိုင်အောင်ဆွဲဆောင်နေတဲ့ပွဲစဉ်ဖြစ်ပါတယ်။ဒီကစားပွဲကိုထောက်ပံ့နေတဲ့ Saudi Arabia နိုင်ငံပိုင်အများပြည်သူယဉ်ညိမ့်မြုံနှံမှုရမုံငွေကြေးအဖွဲ့နဲ့ပတ်သက်လို့အခွန်ပိုင်းဆိုင်ရာအထူးအခွင့်အရေးကိုရုပ်သိမ်းပြီးတော့ငွေကြေးလွှဲပြောင်းမှုတွေကိုစစ်ဆေးသွားမယ်အကြောင်းအထက်လွှတ်တော်ဗနာယီကော်မတီဥက္ကဋ္ဌ Ron Wyden ကတော့ပြောထားပါတယ်ခင်ဗျာ။ဘလဝရီဘက်မှာတော့ဒီဘက်က Asian League ပြိုင်ပွဲ Euro 2024ခြေစပွဲတွေပါဝင်အင်္ဂလကခြေစမ်းပွဲတွေကိုကစားခဲ့ကြပါတယ်ယောဘာက Nations League ဘောလုံးပွဲမှာတော့ Spain အသင်းဘူဆွဲသွားခဲ့ပါတယ်။ Nations League Final ကိုတနင်္ဂနွေနေ့က Netherlands နိုင်ငံ Rotterdam မှာကစားကြတာမှာ Spain နဲ့ Croatia တို့အချိန်မပြီးတဲ့အထိတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်တာကြောင့် Penalty ကန်ကြတာမှာ Spain က5ဂိုး4ဂိုးနဲ့နိုင်ပြီးတော့ Nations League ဖလားကိုဘူဆွဲသွားခဲ့ပါတယ်။ Spain အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်ဒါဟာ Euro 2012နောက်ပိုင်းမှာပထမဆုံးပြန်ရတဲ့စုဖလားလည်းဖြစ်ပါတယ်။ Spain ဟာတနင်္လာနေ့ကတော့ Madrid မြို့ကိုပြန်လည်ရောက်ရှိလာခဲ့ပြီးတော့ Spain ပြည် Philip ကသူရဲ့ဘရင်နန်းတော်မှာချူစုဂုံပြုခဲ့ပါတယ်ခင်ဗျာအာရှဘက်မှာထူးခြားတာကတော့ကမ္ဘာချန်ပီယံအာဂျင်တီးနာတင်ပြီးခဲ့တဲ့သတင်းဘက်ကအာရှမြေကိုရောက်နေပြီးတော့ရုပ်နိုင်ငံဘေကျင်းမြို့မှာစာသာရင်းတွေကဩစတြေးလျဆင်းနဲ့ကစားခဲ့ပြီးတော့နှစ်ဂိုးဂိုးမရှိနဲ့တိုင်သွားခဲ့ပါတယ်ဒီဘက်မှာမက်ဆီက2မိနစ်မှာဂိုးသွင်းပြီးတော့ဒါကအာဂျင်တီးနာအတွက်သူ့ရဲ့အများဆုံးသွင်းတဲ့ဂိုးလည်းဖြစ်ပါတယ်ဒေလာနေတော့ကတော့အာဂျင်တီးနာအသင်းဟာဂျကာတာမြို့မှာအင်ဒိုနီးရှားအသင်းနဲ့ကစားခဲ့ပါတယ်ဒီဘွဲမှာတော့ Messi ဝင်မကစားခဲ့ပြီမဲ့လည်း Argentina အသင်းကနှစ်ဂိုးကိုမရှိတဲ့နိုင်ခဲ့ပြီးတော့ဂိုးတွေကတော့ Leandro Paredes နဲ့ Cristiano Romero တို့ကသွင်းပေးခဲ့တာဖြစ်ပါတယ်။ဒီဘွဲကိုတော့ Indonesia တမန် Joko Widodo ကိုတိုင်ကွင်းမှာတွားရောက်ပြီးတော့ကြည့်ရှုအားပေးခဲ့ပါတယ်ခင်ဗျာ။ယူရိုပါဘက်ကဘောလုံးသမားအပြောင်းအရွှေ့သတင်းတွေမှာတော့ Dortmund မှာကစားနေတဲ့ England ကွင်းလယ်လူ Jude Bellingham ကို Spain ကနာမည်ကြီး Real Madrid အသင်းက Euro 130နဲ့ဝယ်လိုက်ပြီးတော့6နှစ်စာချုပ်ချုပ်လိုက်ပါတယ်
။ Hola todos and hola Madridistas I just want to say thank you everyone in the room and everyone watching online
ဒီမှာရှိနေတဲ့သူတွေအားလုံးကိုကျေးဇူးတင်တယ်လို့ကျွန်တော်ပြောချင်ပါတယ်ကျွန်တော်ဘဝရဲ့ဂုဏ်ယူရဆုံးနေ့ဖြစ်တဲ့ကမ္ဘာအောင်မြင်ဆုံး club အသင်းကိုပြောင်းလာတဲ့ချိန်မှာ online ကနေကြည့်နေကြတဲ့သူတွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ကျွန်တော်ဒီရောက်လာအောင်ကူညီပေးတဲ့သူတွေကျေးဇူးတရမဲ့သူတွေအများကြီးရှိပါတယ် Dortmund then Birmingham City then we ne ari ma lou ni ja de du ri ba win di a tin ni bya ri naw tin okkata ji ne Johnny Gallagher fat ne chano mi da su a long go sa chou a myan chou nei aw lou be de twae Jesus tin ma de
Real tin ha kwe le ga Modric ne Toni Kroos to atat ywe ya la de twae ai nya ma လူငယ်ရင်းနဲ့အားဖြစ်လာနေတာဖြစ်ပြီးတော့အခုနောက်ဆုံးဘယ်လင်ဟမ်ကိုခေါ်လိုက်တာဖြစ်ပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးကအပြောင်းအရွှေ့တစ်ခုကတော့အင်္ဂလန်ပရီးမီယာလိဂ်ကဝိုးဗ်အသင်းမှာကစားနေတဲ့ပေါ်တူဂီကွင်းလယ်လူရူဘန်နေဗက်ကိုဆော်ရီနိုင်ငံကအယ်ဟီလာအသင်းကယူရို55ဆန့်နဲ့ဝယ်လိုက်ပါတယ်။နေဗက်ဟာဝိုးဗ်နဲ့စာချုပ်တစ်နှစ်ပဲကျန်တော့တဲ့အတွက်ဝိုးဗ်ဘက်ကသူ့ကိုရောင်းဖို့သဘောတူလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကတော့ဘာစီလိုနာကိုပြောင်းဖို့သူနဲ့ဘာစီလိုနာကြားမှာသဘောတူညီမှုရထားပေမဲ့ဘာစီလိုနာနီးပြရှာဗီကသူ့ထက်တခြားဦးစားပေးကိစ္စတွေရှိနေတာကြောင့်ဘာစီလိုနာကိုပြောင်းဖို့မဆောင်တော့ဘဲနဲ့အယ်ဟီလာအသင်းကိုပြောင်းရွှေ့သွားဖို့နေဗက်စ်ကဆုံးဖြတ်လိုက်တာဖြစ်ပါတယ်။အယ်ဟီလာအသင်းဟာချယ်ဆီအသင်းကစီနီဂေါနောက်တန်းလူခူလီဘာလီကိုလည်းဝယ်ဖို့ကမ်းလှမ်းထားတယ်လို့သိရပါတယ်ခင်ဗျာ။ဒီရည်မှာမှာတော့ Leicester နီးပြဟောင်း Brandon Rodgers ကိုသူ့ရဲ့အသင်းဟောင်းဖြစ်တဲ့ Celtic အသင်းကနီးပြဖြစ်နဲ့၃နှစ်ခန့်လိုက်ပါတယ်။ Rodgers ကတော့အခုလို Celtic အသင်းကိုပြန်လာရတဲ့အတွက်ကျေးဇူးတင်ပြီးတော့စိတ်လုံရှားမိတယ်ဆိုပြီးတော့ပြောပါတယ်။ Serie A မှာတော့ Serie A Champion Napoli အသင်းကအရင် Roma နဲ့ Lyon နီးပြဟောင်း Rudy Garcia ကိုနီးပြဖြစ်ခန့်လိုက်ပါတယ်။ Rudy Garcia ဟာ sorry က Ronaldo ကစားနေတဲ့အယ်နာဆာအသင်းမှာနီးပြလုပ်ခဲ့ပြီးတော့ပြီးခဲ့တဲ့ April ကတော့လက်ဖက်သဘောတူညီမှုနဲ့သူတို့လမ်းခွဲခဲ့ကြပါတယ်။American ဘက်မှာတော့ American အသင်းကနီးပြဟောင်း Greg Berhalter ကိုလာမဲ့2026ကမ္ဘာဖလားမှာ American အသင်းကိုဦးဆောင်ဖို့အတွက်ဆိုပြီးတော့နီးပြဖြစ်နဲ့ပြန်ပြီးတော့ခန့်လိုက်ပါတယ်။အခုနောက်ဆုံးတစ်ခုကတော့ Brazil အသင်းကလက်ရှိ Real Madrid အသင်းရဲ့နီးပြ Carlo Ancelotti ကိုနီးပြဖြစ်ခန့်သွားမယ်ဆိုပြီးတော့ Brazil ရဲ့အောက်သားရုပ်သံလိုင်း TV Global ကပြောလိုက်ပါတယ်။ Brazil ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌနဲ့ Ancelotti တို့ Spain မှာနှစ်ခါတွေ့ခဲ့ပြီးတော့အဲ့လိုတွေ့ပြီးတဲ့နောက်မှာ Ancelotti ဟာရှင်းလာမဲ့နှစ်2024ဇွန်လကစပြီးတော့ဘရဇိုနီးပြဖြစ်တောင်းဝန်ယူဖို့သဘောတူခဲ့တယ်ဆိုပြီးတော့ TV Global ကပြောထားပါတယ်ခင်ဗျာ
။ကိုရနေအားကစားကဏ္ဍကိုနတ်ဆင်ကြည့်ရှုခဲ့ရတာပါ။အခုလိုအပတ်စဉ်ကဏ္ဍတွေပြီမှာတော့ VO ရဲ့ဗိုလ်ဒူးညအစီအစဉ်တွေအဆုံးမသတ်ခင်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမခင်လေးပြောပြပေးပါအောင်ခင်ဗျာ။
မြန်မာစစ်ကောင်စီဟာအတိုက်ခံတွေကိုရဲရဲဆက်ဆက်နှိမ်နှင်းမှုတွေလုပ်ဖို့ပြည်ပကအကူအညီတွေကိုရယူတဲ့အခါမှာပိတ်ဆို့ဒဏ်ခတ်ခံထားရတဲ့ရုရှားလုပ်ငန်းတွေလည်းပါဝင်တယ်လို့အမေရိကန်ကပြောလိုက်ပါတယ်။လက်နက်တွေစစ်ဘက်ဆိုင်ရာပစ္စည်းတွေကိုတင်ပို့ဖို့နိုင်ငံတကာဈေးကွက်မှာစစ်ကောင်စီဟာနိုင်ငံပိုင်လုပ်ငန်းတွေကိုအသုံးချနေတယ်လို့လည်းအမေရိကန်ဗန်နာရေးဝန်ကြီးဌာနအကြမ်းဖက်ဝါဒနဲ့ဗန်နာရေးဆိုင်ရာထောက်လှမ်းရေးဌာနလက်ထောက်ဝန်ကြီး Brian Nelson ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုခဲ့ပါတယ်။ဒီပါကအဆက်အသွယ်တွေထဲမှာနိုင်ငံတကာပိတ်ဆို့ဒဏ်ခတ်အရေးယူထားတဲ့ရုရှားလုပ်ငန်းတွေပါဝင်နေလို့လည်းပြောပါတယ်စစ်ကောင်စီရဲ့လုပ်ရက်ကိုထိန်းချုပ်နိုင်မှုရည်ရွယ်ချက်နဲ့အမေရိကန်ကမြန်မာနိုင်ငံပိုင်ဗန်လုပ်ငန်းနှစ်ခုနဲ့ကာကွယ်ရေးဝန်ကြီးဌာနတွေကိုဒဏ်ခတ်အရေးယူတဲ့စီရင်မှာဒီကနေ့ပဲထည့်သွင်းခဲ့တာပါမြန်မာနိုင်ငံသားကုန်သွယ်မှုဘဏ်မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသရေးဝန်ကြီးဘဏ်တွေနဲ့အတူကာကွယ်ရေးဝန်ကြီးဌာနကိုအရေးယူဒဏ်ခတ်မဲ့စီရင်ထဲမှာထည့်သွင်းလိုက်တဲ့အကြောင်းအမေရိကန်ဗန်နာရေးဝန်ကြီးဌာနကဒီကနေ့ပဲကြေညာခဲ့ပါတယ်မြန်မာရေးဖြည့်ရှင်းရမှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့စစ်ကောင်စီပေါ်ဖိအားပေးတဲ့နည်းလမ်းတွေကိုတုံးဖို့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်မြန်မာရေးဖြည့်ရှင်းမှုအာဆီယံရဲ့ကြိုးပမ်းမှုတွေတိုးတက်မှုမရှိဖြစ်နေတဲ့အတွက်ကြောင့်ဖိအားပေးတဲ့နည်းကိုတိုက်တုံးဖို့အတွက်တိုက်တွန်းလိုက်တာပါမြန်မာရေးအလို့သဘောဆွေးနွေးပွဲတစ်ခုကိုဒီသတင်းပတ်အစောပိုင်းမှာထိုင်းနိုင်ငံကစီစဉ်ခဲ့ပြီးတဲ့နောက်လူ့အခွင့်အရေးအထူးကိုယ်စားလှယ်ရဲ့တိုက်တွန်းမှုဟာထွက်ပေါ်လာတာပဲဖြစ်ပါတယ်ရှင်မြန်မာနိုင်ငံရဲ့ဗန်နာရေးအချက်တွေကနေပြန်လည်ရုံးထွက်နိုင်တဲ့စီမံချက်မျိုးမြန်မာစစ်တပ်မှာမရှိတာကြောင့်မြန်မာအရေးကိုဒေသရင်းနဲ့ကမ္ဘာနိုင်ငံတွေကတန်တမန်ရေးရဖြည့်ရှင်းဖို့ကြိုးစားနေတဲ့ကြောင်းမြန်မာအရေးလေးလာသုံးသက်သူတွေက VOE ကိုပြောဆိုပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း2021ခုနှစ်အစောပိုင်းအာဆီယံအရှိတောင်အာရှနိုင်ငံများအသင်းဘက်ကအစီအစဉ်တွေစတင်လှုပ်ဆောင်တဲ့အချိန်အချက်တွေကပြန်ထွက်နိုင်တဲ့အခွင့်အလမ်းတွေရှိခဲ့ပေမဲ့အဲ့ဒါကိုမြန်မာစစ်တပ်ကရယူခဲ့ခြင်းမရှိပါဘူးရှင်
ကျေးဇူးပါမခင်လေးအခုလို VO ရဲ့ဗိုလ်ဒူးညအစီအစဉ်တွေဒီမှာပဲအဆုံးသတ်သွားခဲ့ပါပြီဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကမဆုမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Helen တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကကျွန်တော်ဝင်းမမ VO ကိုအခုလို့နောက်ဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.